Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ18ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မကသင်္ကီထိုက်ပါ
ကျွန်တော်တားညူပါဒီပါကစ္စတန်မှာမနေ့တုန်းကအကြောင်းတကြောင်းကိုတာလီဘန်တွေတိုက်ခိုက်ခံပြီးတဲ့နောက်ပါကစ္စတန်စစ်တပ်အကြီးအကဲဟာအာဖဂန်သမ္မတနဲ့နှစ်နိုင်ငံနယ်စပ်လုံခြုံရေးကိစ္စတွေဆွေးနွေးဖို့အခုဗိုလ်တော်ဦးနေမှာအာဖဂန်ကိုရောက်နေပါတယ်။နောက်ဒီအာဖရိကတိုက်မြောက်ပိုင်းမှာရှိတဲ့နိုင်ငံ၃နိုင်ငံမှာအီဘိုလာရောဂါကူးစက်ပြန့်ပွားမှုကြောင့်စားနပ်ရိက္ခာမပြည့်စုံမှုတွေဟာဒီလာမယ့်မတ်လမှာလူကြီးတသန်းထိကိုများလာနိုင်တယ်ဆိုပြီး FAO ကပြောပါတယ်။2015 September လာဒီအမေရိကန်ပြည်သူ့စုရအေဂျင်စီအားလုံးအသုံးစီအတွက်လွှတ်တော်ကအတည်ပြုပေးခဲ့တဲ့ဒီအစိုးရ၃စီကိုသမ္မတဥပမာကလက်မှတ်ထိုးပြသနိုင်ပြီဖြစ်ပါတယ်။ဆရာဒီထိတဲအောင်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူညီညာပြသဖို့ရှိပါတယ်ခင
်ဗျာ။ကောင်းပါပြီရှင်။ဘာသာရေးဆိုင်ရာဟောပြောခဲ့တဲ့ဆိုင်ရေးဆရာထင်လင်းဦးကိုဒီကနေ့မှာအာမခံမပေးဘဲအာဏာပိုင်တို့ကဖမ်းဆီးထားလိုက်ပါပြီ
။ဒီနေ့ကောင်းအားကကြီးရတော့များသောအားဖြင့်ရတော့ရုပ်ပြအာမခံပေးနေပြတာမရှိဘူး။
အမှုနဲ့ပတ်သက်ပြီးရှင်နေကြီးဦးအောင်သိန်းပြောပြခဲ့တာပါအပြည့်စုံကိုမကြခင်မှာနားဆင်ကြရပါမယ်ရှင်ဒီနောက်မှာတော့ဒီကနေ့ခြားရောက်တဲ့ရွှေပြောင်းနေထိုင်သူများနေဆိုင်ရာသတင်းဆောင်မှာ2004ခုနှစ်ကလှုပ်ခတ်ခဲ့တဲ့ဆူနာမီဒဏ်ကနေပြန်လည်ထူထောင်လာတဲ့အခြေအနေဘယ်လိုရှိနေပြီလဲဆိုတာနဲ့အတူနောက်ပိုင်းမှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာအရေးသုံးသပ်ချက်နဲ့မြန်မာတခွင်အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုသားညုံနဲ့နန်းလောင်တို့ကကြီးညာပေးကြမှာပါ
ပါကစ္စတန်နိုင်ငံမှာမနေ့တုန်းကအကြောင်းတကြောင်းကိုတာလီဘန်တွေရဲ့တိုက်ခိုက်ခံရပြီးတဲ့နောက်ပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးရဟီရှာရစ်ဖ်ဟာအာဖဂန်သမ္မတနဲ့ဒီနှစ်နိုင်ငံနယ်စပ်လုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ဗုဒ္ဓဟူးနေ့မှာအာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကိုရောက်နေပါတယ်။ပါကစ္စတန်ကိုတိုက်ခိုက်မဲ့အကြမ်းဖက်သမားတွေကိုအာဖဂန်မီအသုံးပြုခွင့်ပေးမှာမဟုတ်ဘူးလို့အာဖဂန်သမ္မတဂန်နီကဒီပါကစ္စတန်စီးပွားရေးချုပ်ကိုကတိပေးပြောဆိုပြီးတော့ဒါမျိုးလုပ်ဖို့ရွယ်လာလို့ရှင်လေသူတို့ဘက်ကရှင်းလင်းသွားမယ်လို့ပြောပါတယ်။ပါကစ္စတန်စီးပွားရေးချုပ်ဗိုလ်ချုပ်ကြီးရှရက်ဖ်ဟာပါကစ္စတန်ထောက်လိုင်းရေး ISI အကြီးအကဲဒီရက်စ်ဝမ်အက်တာနဲ့အတူအာဖဂန်နစ္စတန်ကိုရောက်ရှိနေပြီးတော့အာဖဂန်မှာရှိတဲ့နေတိုးတပ်ဖွဲ့ရဲ့အကြီးအကဲဖြစ်တဲ့အမေရိကန်ဗိုလ်ချုပ်ကြီးဂျွန်ကန်ဘန်နဲ့လည်းတီးကြားတွေ့ဆုံခဲ့ပါတယ်။နောက်ဒီနှစ်ဖက်ထောက်လိုင်းရေးသတင်းဖလှယ်မှုတွေကိုလည်းပြုလုပ်ခဲ့ပါတယ်။ပါကစ္စတန်နိုင်ငံပါရှဝါအကြောင်းကိုတာလီဘန်တွေကအင်ကာနီကတိုက်ခိုက်မှုအပေါ်မှာတော့ပါကစ္စတန်တာဝန်ရှိသူတွေဘက်ကတုံ့ပြန်ဆောင်ရွက်မှုတွေစလုပ်နေပြီလို့ပြောရမှာပါ။ကလေးငယ်132ဦးနဲ့ဝန်ထမ်း9ဦးသေဆုံးခဲ့ရတဲ့ဒီဖြစ်ရပေါ်မှာတနင်္ဂနွေလုံးပူဆွေးဝမ်းနည်းမှုဖြစ်နေဒီကနေ့စပြီးတော့တောင်းအကြပြုလုပ်မှလည်းဖြစ်ပါတယ်အကြမ်းဖက်သမားတွေကိုတေတန်းအပြစ်ပေးဖို့2008ခုနှစ်ကဆုံးဖြတ်ခဲ့တဲ့ဒီဆုံးဖြတ်ခဲ့တာဖြစ်ပြီးတော့ဒါကိုဒီမတိုင်ခင်ကနေပြီးတော့ဆက်ငံ့ထားပါတယ်အာဖဂန်နဲ့နေဂျင်းဆက်ပါကစ္စတန်အနောက်မြောက်ပိုင်းကတိုင်းသာလူမျိုးစုဒေသတွေကစစ်သွေးကြွတွေကိုစစ်ဆင်တိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့လည်းမစ္စတာရှရစ်ကကတိပြုပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီသတင်းပတ်တွင်ဖြစ်သွားတဲ့ Sydney မြို့ကကော်ဖီဆိုင်ကအကြမ်းဖက်မှုကိုကျူးလွန်ခဲ့တဲ့သူဖြစ်တဲ့အကြမ်းဖက်မှုရာဇဝင်လည်းရှိတဲ့ Iran နိုင်ငံဘွားအစွန်ရောက်သမားကဘလို့ကြောင့်ဒီလိုကြောက်စရာလုပ်ရကိုလုံနိုင်ခဲ့ရဲဆိုတာစုံစမ်းသွားဖို့ Australia ဝန်ကြီးချုပ်ကကတိပေးပြောကြားလိုက်ပါတယ်။ Sydney မြို့က Lindt's Chocolate Cafe ဆိုင်ထဲကို Man Harmon Morris ကတနင်္လာနေ့ကဝင်ရောက်စီးနှင်းခဲ့ပြီးလူ18ယောက်ကိုတစ်စက္ကန့်အဖြစ်ထိန်းသိမ်းထားခဲ့တာပါ။ Commando တပ်ဖွဲ့တွေကဖေးဆိုင်ထဲကိုဝင်ရောက်စီးနှင်းစဉ်အသက်50အရွယ်အဲ့ဒီအကြမ်းဖက်သမားလို့တန်ရာရှိသူနဲ့တစ်စက္ကန့်နှစ်ယောက်တို့တိတ်ဆုံသွားခဲ့ပါရယ်မော်နစ်အကြောင်းကိုဩစတြေးလျရဲတွေကကောင်းကောင်းသိထားပြီးသားဖြစ်ပြီးသူ့ရဲ့ဇနီးဟောင်းကိုတပ်မှုမှာကြံရပါအဖြစ်အမခန့်နဲ့လွတ်ထားပေးခဲ့ဘူးတဲ့သူလည်းဖြစ်ပါရယ်ဒါအပြင်လိမ်မှုဆိုင်ရာမတော်တရပြုမှုအကြိမ်ပေါင်း40ကျော်နဲ့လည်းသူကတရားရင်ဆိုင်ခဲ့ရတာပါပုတ်ထူးနေကသတင်းစာရှင်းလင်းပွဲမှာတော့ဝန်ကြီးချုပ်တိုနီအက်ဘော့ကမော်နစ်ရဲ့ပြစ်မှုရာဇဝင်တွေစိတ်ပိုင်းဆိုင်ရာမတည်မငြိမ်ဖြစ်မှုတွေအပြင်အစွန်ရောက်တဲ့သူကိုဘာကြောင့်စောင့်ကြည့်တာမျိုးဒါမှမဟုတ်ထိန်းသိမ်းထားတာမျိုးမလုပ်ခဲ့ရတဲ့အကြောင်းသိလို့ရတယ်လို့ပြောသွားခဲ့ပါရယ်ရှင်
အာဖဂန်တိုက်ရဲ့မြောက်ပိုင်းဂင်းနီ၊လိုင်ဘေးရီးယားနဲ့ဆီရီယွန်းနိုင်ငံတွေမှာအီဘိုလာရောဂါပြန့်နှံ့ကူးစက်မှုကြောင့်စားနပ်ရိက္ခာမပြည့်စုံမှုတွေရင်ဆိုင်နေရတဲ့လူရေအတွက်ဟာ2015မတ်လကျရင်လူရေတသန်းထိကိုများလာနိုင်တယ်လို့ကုလသမဂ္ဂရဲ့ဒီ FAO ကမ္ဘာစားနပ်ရိက္ခာအဖွဲ့တာဝန်ရှိသူတွေကပြောပါရတယ်။အီဘိုလာရောဂါပြန့်နှံ့မှုတွေကြောင့်စားနပ်ရိက္ခာလိုအပ်ချက်တွေကကြီးနေတဲ့အဲ့ဒီတိုင်းပြည်၃နိုင်ငံအတွက်ထောက်ပံ့ရေးအစီအစဉ်တွေမှာအကြီးအကျယ်ထိခိုက်မှုရှိနေတယ်လို့ FAO ကပြောပါရ။နဇက်ကိတ်ဗိတာပိတ်တာတွေနေမြေကန့်သတ်မှုတွေအမဲလိုက်မှုကိုပိတ်ပင်တာနဲ့အခြားကန့်သတ်ချက်အမျိုးမျိုးတွေကြောင့်လူတွေအနေနဲ့စားနပ်ရိက္ခာရရှိမှုပိုပြီးတော့ခက်ခဲလာစေတယ်လို့ FAO ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်ဒီခြေနေတွေကြောင့်ပဲအခြားသမွေးဝမ်းကြောင်းမှုတွေဈေးရောင်းဝယ်ကိစ္စတွေကိုပါထိခိုက်သွားစေပါလေတဲ့။အီဘိုလာအဖြစ်များတဲ့ဒေသတွေမှာတီးနှံဆုံးရှုံးမှုတွေကြောင့်လည်းစားနပ်ရိက္ခာရှားပါးမှုတွေပိုဖြစ်လာစေပါလေ။အခုဆိုရင်ပဲအဲ့ဒီ၃နိုင်ငံကလူ၅သိန်းလောက်မှာစားနပ်ရိက္ခာလိုအပ်ချက်တွေအကြီးအကျယ်ရင်ဆိုင်နေရပြီလို့ FAO ကပြောပါတယ်။ လာမယ့်မတ်လတည်းကျရင်တော့အဲ့ဒီရေအတွက်ဟာဆီရီလီယွန်နိုင်ငံမှာ13,000ကနေပြီးတော့23,000အထိလိုင်ဘီးရီးယားနိုင်ငံမှာ13,000ကနေ3,000အထိဂီနီမာတော့ဒီ23,000ကနေပြီးတော့4,900အထိကိုစနိုက်ခါအခက်ခဲကြုံတဲ့အရေးအတွက်ဒီများလာလိမ့်မယ်ဆိုပြီးတော့ FAO ကခန့်မှန်းထားပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံကသူ့ရဲ့ရေတပ်ကိုခင်မင်အောင်လုပ်မဲ့အစီအစဉ်ကိုကြေညာလိုက်ပါတယ်ဖိလစ်ပိုင်ဟာတောင်တရုတ်ပင်လယ်ရေပိုင်နဲ့အရေးအတွက်တရုတ်နဲ့အငင်းပွားနေတဲ့အရေးမှလည်းပါဝင်ပတ်သက်နေပါတယ်ဖိလစ်ပိုင်ရေတပ်အတွက်တိုက်လေရင်နစီရဟရင်နစီစစ်နဲ့စစ်တမော3စီးဝယ်ယူမယ်လို့ရေတပ်ပေါ်ချုပ်ကြီးစီဇာတက်ကော့ကအပုတ်ထူးနေကပြောပါတယ်တက်ကော့ကတောင်ကိုရီးယားစပိန်နဲ့ပင်သစ်တို့ကသူ့ရဲ့စစ်တမောတွေကိုရောင်းချဖို့အဆိုပြုတင်သွင်းပြီးအင်ဒိုနီးရှားနဲ့အီတလီတို့ကရဟရင်တွေကိုရောင်းချဖို့ပြသကြတယ်လို့ဆိုပါတယ်ထိုင်ဝမ်ကတော့စစ်တမောဒါမှမဟုတ်တမောငါးခုအတွက်ဝယ်ယူနိုင်တဲ့နေရာတွေဖြစ်တယ်လို့သူကဆက်ပြောပါရယ်ဒီပြောဆိုကြေညာချက်ကိုဖိလစ်ပိုင်နိုင်ငံရဲ့အင်အားအကြီးဆုံးစစ်သင်္ဘော BRP Giorgio Del Pella ပေါ်ကနေထုတ်ပြန်ခဲ့တာပါဒီစစ်သင်္ဘောဟာအမေရိကန်တို့ရဲ့ကမ်းဆောင်တပ်သုံးစစ်ရင်ဟောင်းလည်းဖြစ်ပါရယ်ချက်ကတ်ကအခုလိုရေတပ်ကိုခိမိအောင်လုပ်ရတာဟာဖိလစ်ပိုင်နိုင်ငံရဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့နဲ့လက်တလောဖြစ်ပေါ်လာတဲ့တောင်တရုတ်ပင်လယ်ရေပိုင်နဲ့အရေးကြောင့်ဖြစ်လာတဲ့တချို့သောအရေးပေါ်ကိစ္စတွေကြောင့်ဖြစ်တယ်လို့ဆက်ပြောပါရယ်တရုတ်တို့ကနှစ်တတမ18တန်းမိုင်ပတ်လည်ရှိတဲ့ရေပိုင်နဲ့နီးပါးကိုသူပိုင်နေလို့ပြောဆိုခဲ့တာကြောင့်ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ဘရူနိုင်းနဲ့ထိုင်ဝမ်တို့နဲ့ဆက်ဆံရေးတွေမတည်ငြိမ်ဖြစ်လာစေခဲ့ရတာပါ။ပင်လယ်ကျမ်းမြင်ကနေတဘာဝတိုက်ငွေနဲ့ရေနံတွေရှာဖွေတွေ့ရှိခဲ့တာကြောင့်နိုင်ငံအချင်းချင်းကြားရေပိုင်နဲ့အငင်းပွားမှုတွေကြောင့်ဒီနှစ်ပိုင်းတွင်အခြေအနေတွေတင်းမာလာခဲ့ရတာပါရှင့
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ UI ကနေပြီးနိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်2015ခုနှစ်စက်တင်ဘာလအထိအမေရိကန်ပြည်ထောင်စုအစိုးရအေဂျင်စီအားလုံးနှိပါရဲ့အသုံးစရိတ်အတွက်လွှတ်တော်နှစ်ရက်ကနေပြီးတော့အတည်ပြုပေးခဲ့တဲ့ဒေါ်လာ 1.1 ထရီလီယံအစိုးရအသုံးစရိတ်ကိုသမ္မတဥဘာမကလက်မှတ်ထိုးပြသပေးလိုက်ခဲ့ပါတယ်။အင်ကာနေတုန်းကသမ္မတဥဘာမလက်မှတ်ထိုးပေးခဲ့တဲ့မူကြမ်းထဲမှာအစိုးရအသုံးစရိတ်ဆိုင်ရာချွင်းချက်ကြံတာကတော့အမိမြေလုံခြုံရေးဥက္ကဋ္ဌဌာနပဲဖြစ်ပါတယ်။ဒါကြောင့်မို့အမိမြေလုံခြုံရေးဥက္ကဋ္ဌဌာနရဲ့အသုံးစရိတ်ဟာအခုဖေဖော်ဝါရီလကုန်ထိပဲရှိပါတယ်။အမေရိကန်ပြည်ထောင်စုတွင်ရှိတဲ့တရားမဝင်ရွှေ့ပြောင်းလာတဲ့တန်းနဲ့ခြေသူတွေကိုနေရာရင်းပြန်ပို့မယ်ဆိုတဲ့ချင်းချောက်မှုကိုသမ္မတဥဘာမကသူ့ရဲ့အုပ်ချုပ်ရေးအမိန့်အာဏာနဲ့ပယ်ဖျက်မယ်ဆိုတာကြောင့်မလို့ဒါကိုဖိအားပေးဟန့်တားတဲ့အနေနဲ့ Republican အမတ်တွေကအမိမြေလုံခြုံရေးဥက္ကဋ္ဌဌာနအသုံးစရိတ်တွေကိုကန့်သတ်ဖြစ်ခဲ့ပါတယ်။ Mr. Obama ရဲ့အုပ်ချုပ်ရေးအမိန့်အာဏာအသက်ဝင်ဆောင်ရွက်မဲ့အသုံးစရိတ်တွေကိုဖျက်တောက်ပစ်ဖို့ Republican အထက်လွှတ်တော်မှ Ted Cruz ကအစိုးတင်သွင်းပြီးတော့မဲခွဲဖို့တောင်းဆိုခဲ့ပါတယ်။အဲ့လိုအခြေအနေကြောင့်လည်းဥပဒေအတည်ပြုနိုင်မှုအလားအလာဟာလွှတ်တော်အတွင်းမှာတောင်းတရင်မကြဖြစ်ခဲ့ရပါသေးတယ်ခင်ဗျာ။
ပါလက်စတိုင်းစစ်သွေးကြအုပ်စုဖြစ်တဲ့ Hamas ကိုဥရောပသမဂ္ဂရဲ့အကြမ်းဖက်အုပ်စုစည်းရင်းကနေပယ်ဖျက်ဖို့ဥရောပတရားရုံးကဆုံးဖြတ်လိုက်ပါတယ်။သတင်းဌာနတွေနဲ့အင်တာနက်ကနေရတဲ့သတင်းအချက်အလက်တွေကြောင့်ဥရောပသမဂ္ဂက Hamas တို့ကိုအဲ့ဒီစည်းရင်းထဲမှာမာယွန်းစွာထည့်သွင်းထားခဲ့တာလို့ဆိုပါတယ်။ဥရောပသမဂ္ဂဟာ2000ခုနှစ်ကနောက်ချက်အဖွဲ့12ဖွဲ့နဲ့လူပေါင်း29ယောက်တို့ကိုစည်းရင်းထဲထပ်ထည့်သွင်းခဲ့ပါတယ်။ဒါပေမဲ့လည်းလုတ်ပိုင်ခွင့်ရှိသူအာဏာပိုင်တွေရဲ့ဆုံးဖြတ်အတည်ပြုချက်အရသာအကြမ်းဖက်သမားစည်းရင်းမှာထည့်သွင်းနိုင်မှာဖြစ်တယ်လို့ဥရောပတရားရုံးကဆိုပါတယ်ပုတ်ထူးနေကပြုလုပ်ခဲ့တဲ့ဆုံးဖြတ်ချက်အပေါ်အယူခံတင်တွင်းဖို့ခွင့်ပြုထားပါတယ်တရားရုံးကတော့ Hamas တွေကိုအကြမ်းဖက်အုပ်စုအဖြစ်စီရင်တွင်းထားတာကြောင့်သူတို့ရဲ့ပိုင်ဆိုင်မှုတွေကိုနောက်ထပ်3လသို့မဟုတ်အယူခံမှုအပြည့်သက်စစ်ဆေးပြီးချိန်အထိဆက်ပြီးထိန်းချုပ်ထားမယ်လို့ပြောပါတယ်ဒီဆုံးဖြတ်ချက်ကိုလည်း Hamas တို့ကိုအကြမ်းဖက်သမားအဖြစ်ဟုတ်မဟုတ်ဆက်ပြီးစစ်ဆေးဖို့လိုရင်သူတို့ရဲ့ပိုင်ဆိုင်မှုတွေကိုဆက်ပြီးထိန်းချုပ်ထားနိုင်အောင်လုပ်ထားတာပါတရားရုံးထုတ်ပြန်ချက်သဲမှာတော့အခုဆုံးဖြတ်ချက်ဟာတရားရုံးရဲ့လှုပ်ထုံလုံနေအတိုင်းလှုပ်ဆောင်ခဲ့တာဖြစ်ပြီး Hamas တို့ရဲ့လှုပ်ရဟာအကြမ်းဖက်အုပ်စုရဲ့လှုပ်ရဟုတ်မဟုတ်ဆန်းစစ်ခဲ့တာမဟုတ်ဘူးလို့အလေးနဲ့ဖော်ပြထားပါတယ်ရှင်
။အာဖဂန်နစ္စတန်တောင်ပိုင်းဟဲလ်မန်နယ်ကဗန်တခုကိုတာလီဘန်စစ်သွေးကြွားလို့ယူဆသူတနတ်သမားတွေဝင်ရောက်စီးနင်းတိုက်ခိုက်တာကြောင့်မလို့အရက်သားတွေရောရဲအပါဝင်လူ10ဦးသေဆုံးခဲ့ရပါတယ်။လက်ရှတာဂါမှာရှိတဲ့ဂဘူးဘန်ကွဲတခုမှာစစ်သွေးကြွားတူကဗန်ဝါမှာကိုယ့်အကူဖောက်ခွဲပစ်ခဲ့ပြီးတော့အဲ့နောက်ကျန်တဲ့စစ်သွေးကြွားတွေကဗန်ထဲကိုအတင်းဝင်ရောက်တက်ခိုက်လာတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်အစိုးရဝန်ထမ်းတွေလစာထုတ်ဖို့အတွက်ဗန်မှာတန်းစီရောက်နေချိန်မှာအခုလိုတိုက်ခိုက်ခံရမှုဖြစ်တာပါတိုက်ခိုက်မှုကြောင့်14ဦးထက်မနည်းလဲထိခိုက်ဒဏ်ရာရသွားပါရယ်အာဖဂန်နစ္စတန်မှာဒီတာလီဘန်တွေနဲ့အခြားသဘုံတွေကိုနှိမ့်နှင်းပေးနေတဲ့အမေရိကန်ဥဆောင်တဲ့ညီတူတပ်ဖွဲ့တွေအခုဒီဇန်နဝါရီလ1ရက်နေ့ဆိုလို့ရှိရင်တိုက်ခိုက်ရေးကနေပြီးတော့အာဖဂန်လူမျိုးရေးတပ်တွေကိုတနန်းပြတာအကြံပြတာစတဲ့အနေအထားအထိသူတို့ရဲ့တပ်ဖွဲ့တွေကိုရှော့ချသွားဖို့ရှိနေတာပါဒီချိန်မှာအာဖဂန်တွင်းလူမျိုးရေးအခြေအနေကအထူးအာရုံထားအလေးပေးနေရတဲ့အချိန်လည်းဖြစ်ပါလေခင်
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးကိုလှုပ်ရှားမှုကြံစည်ထားတဲ့အကြောင်းဇာလန်ဆင်ထားတဲ့ဟာသရုပ်ရှင်ပြတ်သားမဲ့ယုံတွေကိုတိုက်ခိုက်မယ်လို့အင်တာနက်မှာဖောက်ထွင်းဝင်ရောက်သူ hackers အဖွဲ့တစ်ဝက်ကချိန်ချောက်ခဲ့တဲ့အပေါ်အမေရိကန်အစိုးရတာဝန်ရှိသူတွေကတော့တည်တင်းအခြေမြင့်မရှိဘူးဆိုပြီးပယ်ချလိုက်ပါတယ် Christmas နေ့မှာစတင်ယုံတင်ပြတ်သားဖို့စီစဉ်ထားတဲ့ The Interview ဇာတ်ကားကိုကြည့်တဲ့သူတွေအနေနဲ့ခါသီးတဲ့ရလတ်တွေနဲ့ကြုံရလိမ့်မယ်လို့ငင်းချမ်းရေးကိုစောင့်ရှောက်သူများလို့သူတို့ကိုသူတို့အမိပေးထားတဲ့အဖွဲ့ကမနေ့တုန်းကပဲကြေညာချက်ထုတ်သတိပေးခဲ့တာပါအမေရိကန်ပြည်ထောင်စုမှာ2000ခုနှစ် September လတိုက်ခိုက်မှုလို့ပုံစံမျိုးနဲ့ကြုံရလိမ့်မယ်ရုပ်ရှင်ပရိသတ်တွေအနေနဲ့ဒီဇာတ်ကားပြသမဲ့ရုပ်ရှင်ယုံတွေကိုလည်းရှောင်ကြဖို့မတက်တတအင်္ဂလိပ်စာနဲ့ရေးထားတဲ့ကြေညာချက်မှရေးသားထားပါတယ်ကြေညာချက်နဲ့အတူ Sony Pictures ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းရဲ့အမှုဆောင်အရာရှိချုပ် Mike Michelle Leon စီကဖြစ်ပုံရတဲ့အီးမေးလ်တွေကိုလည်းဖွင့်ချထားပါတယ် American အမိမြေလုံခြုံရေးဌာနကတော့ကြေညာချက်ကိုစမ်းစစ်လျက်နေကြောင်းပြောဆိုခဲ့ပေမဲ့ရုပ်ရှင်ယုံတွေကိုတိုက်ခိုက်မယ်ဆိုတဲ့အခိုင်အမာထောက်လှမ်းရေးတဲ့အချက်လက်မျိုးတော့မတွေ့ရတဲ့အကြောင်းပြောပါရယ် Sony Picture Company ကတော့ဇာတ်ကားကိုစီစဉ်ထားတဲ့အတိုင်းပြသမှာဖြစ်ပေမဲ့အကျိုးပွဲစဉ်တွေကိုယုံမတင်ဖို့ရုပ်ရှင်ယုံပိုင်ရှင်တွေဖက်ကဖျက်မယ်ဆိုရင်လည်းဖျက်နိုင်တယ်လို့ပြောဆိုထားပါရယ်ရှင်
တမိုးကျလာတဲ့ရုရှားငွေကြေးကိုပြန်လည်အားကောင်းအောင်လုပ်ဆောင်မယ်ဆိုပြီးတော့ရုရှားကပြောဆိုလိုက်တဲ့နောက်အခုဗုဒ္ဓဟူးနေ့မှာတော့ရုရှားရူဘယ်ငွေကြေးတန်ဖိုးအနည်းငယ်ပြန်တက်လာပါတယ်ရုရှားရူဘယ်ငွေတန်ဖိုးအလုံးမင်းတန်ဖိုးကျနေတာကြောင့်ငွေတန်ဖိုးတည်ငြိမ်တဲ့အထိဒီအရန်ထားတဲ့နိုင်ငံခြားငွေကြေးတွေကိုရောင်းချသွားမယ်လို့ရုရှားဗန်နာရေးဝန်ကြီးကပြောဆိုလိုက်တာပါဒီနောက်မှာအခုဗုဒ္ဓဟူးနေ့နေ့လယ်ပိုင်းမှာတော့ရုရှားငွေဟာ900ကျပ်လုံးလောက်ပြန်တက်လာပါတယ်ဒေါ်လာကို64ရူဘယ်လောက်ငွေစည်းပေါင်နေပါတယ်ခင်ဗျာ Direct from Washington
The Voice of America VOA ထိတ်တဲရောက်တဲ့ရင်တွေကိုကိုသားညုံဦးနဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်အခုကတော့သတင်းဆောင်မတွေထုတ်လွှင့်ပေးမယ့်အထဲမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေနဲ့စာကြရအောင်ပါရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုပြန်ကြားရေးအဖွဲ့ဝင်ဟောင်းဆိုင်ရေးဆရာထင်းလင်းဦးကိုပုံမှန်195ကကြီးနဲ့6ဦးတရားရုံးမှာတရားစွဲခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အာဏာပိုင်တို့ကအာမခံမပေးဘဲအချုပ်နဲ့တရားရင်ဆိုင်ဖို့ဖမ်းဆီးလိုက်ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
စကိုင်းတိုင်းမုံရွာခရိုင်6ဦးမြို့နယ်အတွင်းမှာအော်တိုဘာလ23ရက်နေ့ကလုပ်ခဲ့တဲ့စာပေဟောပြောပွဲအတွင်းဘာသာရေးဆိုင်ရာအငင်းပွားပွဲဝေဖန်ဟောပြောခဲ့တာကြောင့်ဆိုပြီးသာသနာညှိနှွမ်းမှုပုံမှန်295ကကြီးနဲ့စာရေးဆရာထင်လင်းဦးကိုတရားစွဲဆိုထားတာပါဒီဇင်ဘာလ18ရက်နေ့တရားရုံးထုတ်ချိန်မှာတော့သူ့ကိုအာမခံမပေးဘဲဖမ်းဆီးခဲ့ပါတယ်ဒီပုံမှန်ဟာအာမခံပေးလို့မရှိတဲ့အကြောင်းတရားရုံးရဲ့စင်ကျင်တုံတရားနဲ့တော့အာမခံပေးရင်ရနိုင်ကြောင်းရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကဆိုပါတယ
်ဒီနှစ်ကုန်းအားကကြီးကတော့များသောအားဖြင့်ကတော့ရုပ်ပြအာမခံပေးလို့ပြတာမရှိဘူးအဆက်စစ်သွားပြီးတော့ဆွဲချက်မတင်မင်းနဲ့လေသူကဟိုဆွဲချက်ပြင်လိုက်ပြီးတော့ဆက်စစ်သွားပြီးတော့သူကအကြည့်တန်ချနားတော့နှစ်ကုန်းအားကကြီးကပြည်တန်ချတာများတာပဲအဲ့တော့ပြည်တန်ချတာများလဲဆိုတော့အဲ့ရမျိုးအာမခံမပေးရဘူးလားဆိုတော့နှစ်နှစ်ဆိုတဲ့ဟာတော့အာမခံပေးမယ်ဆိုရင်တရားရုံးရဲ့စင်ရုံတွေကပြေးလို့ရတယ်ဒါပေမဲ့သူတို့ကဘာကြောင့်မပေးကြတယ်လဲဆိုတော့ဒီသာသနာရေးနဲ့ပတ်သက်တဲ့ကိစ္စဖြစ်တဲ့အတွက်အပြည့်ပြည့်ချာမရှိဘူးဆိုတော့သဘောမျိုးကိုဆိုလို့ပြောမှာနော်အာမခံကပေးတယ်နဲ့တစ်ပြည့်တစ်ကျွန်းတန်ပြည်တန်ကြနိုင်တဲ့အမှုအတွင်းစင်ရတယ်အာမခံဖြစ်အော်တရားရုံးများကျင့်စဉ်တစ်ခုအနေနဲ့ပြည်ပြည်ရရှိတယ်။အဲအမကံကိုညှိပယ်တာဟာအမကံပြည်ပြည်ရပြည်ရရှိရဆိုအစင်လာဖြစ်တယ်။ညှိပယ်တာချွင်းချက်ဖြစ်တယ်ဆိုရင်ဥရသာတော့ရှိတာပေါ့နော
်။စာရေးဆရာထင်လင်းဦးဟာသူ့ရဲ့ဟောပြောချက်တွေအတွင်းမျက်စွာဖျားဟာမြန်မာလူမျိုးမဟုတ်ကြောင်းတိုင်းရင်းသားမဟုတ်တဲ့အကြောင်းမျက်စွာဖျားဟာဘသူ့ကိုတော့မုန်းစီဘသူ့ကိုတော့ချစ်စီဆိုပြီးတော့ခွဲခြားမှုတွေမရှိခဲ့ကြောင်းသူရဲ့အတွေးခေါ်တွေကြောင့်သာသူ့ကိုကိုးကွယ်ကြတာဟုတ်မဟုတ်မေးခွန်းထုတ်ခဲ့ပါတယ်။စရစင်မင်းဆက်မှာစင်မင်းကိုလှုပ်ကြံတဲ့မုတ်ဆိုးဟာတင်ငန်းကိုအကာအကွယ်ယူပြီးလှုပ်ကြံခဲ့တယ်လို့ဗုဒ္ဓဘာသာကိုလည်းတင်ငန်းဝတ်တွေကဖြက်စီးမှုတွေရှိနေကြောင်းတမိုင်းဆိုင်ရာအကူအကားတွေနဲ့ထောက်ပြပြီးဟောပြောခဲ့တာပါ။ဘာသာရေးနဲ့ပတ်သက်ပြီးထိလွယ်ရှလွယ်ဖြစ်နေချိန်မှာသူ့ရဲ့ဟောပြောချက်တွေကအငင်းပွားပွဲဖြစ်ခဲ့ပြီးအမျိုးဘာသာတသနာထိမ့်သိမ်းဆောက်ရှောက်ရေးအဖွဲ့ချုပ်မဘာသာကတော့စာရေးဆရာထင်လင်းဦးနဲ့ NLD ကိုအပြင်းထန်ဝေဖန်ခဲ့ပြီးတောင်းပန်ဖို့ပြောဆိုခဲ့တာပါသူ့ရဲ့ဟောပြောချက်တွေနဲ့ပတ်သက်လို့စာရေးဆရာထင်လင်းဦးဟာအမျိုးဘာသာသာသနာထိမ့်သိမ်းဆောက်ရှောက်ရေးအဖွဲ့ချုပ်မဘာသာတန်ဃာတွေရှိရာကိုတွားပြီးတော့ဝင်ချတောင်းပန်ခဲ့ပါတယ်အခုလိုမျိုးအာမခံမပေးဘဲဖမ်းဆီးလိုက်တာနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဦးထွန်းထွန်းဟိန်က ပါတီအနေနဲ့စစ်ဆေးမင်းမြန်းဆဲကာလဖြစ်တာမှမှတ်ချက်ပေးဖို့အတွက်ညှင်းဆိုပါတယ
်။ဒီပါကြောင့်ဆွဲထားတယ်၊ဒီကြောင့်ဆွဲတယ်။နောက်လို့ကျွန်တော်တို့ကဒီခြေအားကိုခင်ငင်းနဲ့ပတ်သက်ပြီးတော့ဒီကျွန်တော်သူပြောဆိုခဲ့တဲ့ကိစ္စကြီးပေါ်မှာအဲကျွန်တော်တို့ကသူ့ကိုမင်းမြန်းဆောင်တန်းတိုက်ချီအကျဉ်းဆက်ရတယ်လေ။ဒီရုပ်တော်ရင်းကိစ္စမှာတရားရင်းကိစ္စဖြစ်လာပြီးဒီကိစ္စကြောတရားရင်းကပါကြောင့်မပြီးတာလေ။ဒီသိနိုင်တဲ့အတိုင်းမပြီးတာလား။ဒါကြီးတော့ကျွန်တော်ပြန်ဆက်ရမှာပေါ့ခင်ဗျာ။အခုချင်းကျွန်တော်ပြောလို့မရပါဘူး။ကျွန်တော်တို့ကတော့သူ့ကိုကျွန်တော်တို့ကဒီလုံရမင်းမြန်းနေတဲ့ကာလကိုလုံရမင်းမြန်းနေတဲ့ကာလမှာသူ့ကိုရည်ရည်တိုက်တာကိုတရားရုံးကနေကျွန်တော်ရည်ရည်ဟိုးတာပေါ့နော်။တစ်ဖက်ကတိုင်းကိုရည်ရည်ပဲ။နော်အဲဒီစားပြီးကျွန်တော်တို့ပြန်ပြီးတော့ဟာပြန်ပြီးတော့စားကျွန်တော်ပြန်ပြောတိုင်းနေရမှာပါ
။ NLD ပါတီကတော့ဆိုင်ရေးဆရာချင်းလင်းဦးရဲ့ပြောဆိုချက်တွေဟာပါတီနဲ့မသက်ဆိုင်ကြောင်းပါတီရဲ့စီကံထိန်းသိမ်းရေးအဖွဲ့ကစစ်ဆေးနေကြောင်းနိုဝင်ဘာလ18ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါဗျ။သူ့ရဲ့အငင်းပွားပွဲဟောပြောချက်တွေနဲ့ပတ်သက်လို့ထောက်ခံသူများလည်းရှိတယ်လို့ကန့်ကွက်သူများလည်းရှိပြီးသာသနာကိုစော်ကားတယ်ဆိုပြီးတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်ရှင်။
ထိုင်းချီဆိုင် VOA သတင်းထောက်မအေးအေးမာရဲ့သတင်းဖိပိုးချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလုပ်သမားတွေဘလို့အခက်ခဲတွေနဲ့ရင်ဆိုင်နေကြရလဲဆိုတာကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံကနေအင်းကြီးချင်းထိုင်းနိုင်ငံကိုတွားရောက်လှုပ်လှုပ်နေကြတဲ့အလုပ်သမားအရေအတွက်ဟာအခုနောက်ပိုင်းမှာတိုးလာပြီးတော့အလုပ်သမားအခွင့်အရေးဆုံးရှုံးမှုတွေလည်းဆက်ပြီးတော့ဖြစ်ပေါ်နေတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဒီဇင်ဘာလ16ရက်နေ့ဟာဆိုရင်နိုင်ငံတကာရွှေ့ပြောင်းအလုပ်သမားများနေ့ဖြစ်တာနဲ့အညီထိုင်းနိုင်ငံရောက်မြန်မာနိုင်ငံကရွှေ့ပြောင်းအလုပ်သမားတွေကြုံတွေ့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့လိုအပ်ချက်တွေအကြောင်းကိုဇော်ဝင်းလှိုင်ကစူးစီးတင်ပြထားပါတယ်ရှင်
။ဒီဇင်ဘာလ16ရက်နေ့ဟာကုလသမဂ္ဂအဖွဲ့ကြီးကသတ်မှတ်ထားတဲ့နိုင်ငံတကာရွှေ့ပြောင်းအလုပ်သမားများနေ့ဖြစ်ပါတယ်။နိုင်ငံတကာရွှေ့ပြောင်းအလုပ်သမားတွေထဲမှာမြန်မာနိုင်ငံသားတွေလည်းတန်းနဲ့ချီပါဝင်နေတာမို့မြန်မာအလုပ်သမားတွေအများဆုံးတွားရောက်အလုပ်လုပ်ကြတဲ့အင်းနီချင်းထိုင်းနိုင်ငံကိုရောက်နေကြတဲ့အလုပ်သမားတွေရဲ့အခြေအနေကရောဘယ်လိုရှိပါသလဲထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေရဲ့အတွက်နိုင်ငံခြားနားလည်မှုစာချုပ်လာလက်မှတ်ထိုးထားပေမဲ့အလုပ်သမားတွေရဲ့အဘောအခြေအနေဟာတိုးတက်ပြောင်းလဲမှုမရှိဘူးလို့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားများအဖွဲ့ BAT ကဥဆောင်လှုပ်ရှားသူတူဦးဖြစ်တဲ့မတ်သက်သက်ဦးကပြောပါတယ်
အလုပ်သမားတွေအတွက်ကတော့တိုးတက်တဲ့ပြောင်းလဲမှုမရှိဘူးဒါလို့ဆိုတော့ဒီဘက်မှာ၄နှစ်ပြည့်တယ်ဆိုပြီးတော့ဟိုဗါလေအစီအစဉ်အတိအကျပေါ့နော်မချမှတ်လိုက်တဲ့အခါမှာလင်းနဲ့စာအုပ်တည်သွားတဲ့အလုပ်သမားတွေကဟိုမြန်မာပြည်ကိုပြန်သွားလိုက်ရတယ်ပြန်သွားလိုက်ရတဲ့ခါကြတော့မှဒီဘက်မှာကလင်းနဲ့သမားအတွက်ဆက်ပြီးအကောင့်ထဲပုံမဲ့အစီအစဉ်တွေပြန်ဖြစ်လာတဲ့အခါကြတော့ဟိုဘက်ရောက်တဲ့အလုပ်သမားကဒီဘက်ကိုလည်းပြန်လာလို့မရဟိုဘက်မှာလည်းလုပ်ငန်းအတိအကျမရှိဘူးအဲ့တော့အဆင်မပြေဘူးဆိုတာအဲ့ဒါတွေပေါ့နော်
ဘန်ကောက်မြန်မာတန်ယုံဘက်ကလည်းအလုပ်သမားတွေအရေးကူညီဆောင်ရွက်မှုအရင်ကတည်းကပို့ပြီးတော့အားနည်းလာတယ်လို့မတ်သက်သက်ဦးကထောက်ပြပါတယ
်။အဆင်မပြေဘူးဆိုတော့ကျမတို့အလုပ်သမားအဖွဲ့နဲ့သူကပူးပေါင်းပြီးတော့မလုပ်ဘူးပေါ့နော်။မလုပ်ဘူးဆိုတော့တတော်အခက်အခဲများတယ်အခုချိန်လူ400ပြုတ်လို့လူကိုယ်တိုင်တန်ယုံသွားတိုင်ရင်လေကျွန်တော်တို့ကိုယ်တိုင်လုပ်မယ်လို့ပြောပြီးတော့တန်ယုံကလုံးဝမလုပ်ဘူး။အခုတန်ယုံမှာရှိနေတဲ့အလုပ်သမားတန်အရာရှိကနည်းနည်းမှအလုပ်သမားကြီးကိုမလုပ်တာအဖွဲ့အစည်းတွေနဲ့လုံးဝပူးပေါင်းပြီးမလုပ်တော့ဘူးအခုက
ဒါပေမဲ့ဒီလိုပြောဆိုမှုတွေဟာမှန်မှန်ကန်ကြောင်းနဲ့သူတို့ဘက်ကအတန်းတိုင်ဆုံးစူးစမ်းဆောင်ရွက်ပေးနေတဲ့အကြောင်းဘန်ကောက်မြန်မာတန်ယုံကအလုပ်သမားရေးတာဝန်ခံဦးသိန်းနိုင်ကတော့ပြန်လည်ခြေပပြောဆိုပါတယ
်။အဲ့ဒါမဟုတ်မလို့လားတဲ့လူပြောတာဖြစ်မှာပါ။တန်ယုံကမှရှိတာအလုပ်သမားကစောင်းရှိကောင်းလို့သမားက၃တန်းကျော်၄တန်းရှိတာလေ။အလုပ်သမားတန်ရာရှိကကျွန်တော်တယောက်ပဲရှိတာလေ။အဲကျွန်တော်တို့ကတဲ့ကျွန်တော်ရဲ့ main duty special duty spare duty ကိုကျွန်တော်ပန်ချပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်။နော်။တော်သူဘောနေ့စဉ်နဲ့များအလုပ်သမားအခွင့်အရာတွေကတော့ဟိုဒီဖြစ်နေတဲ့ဖြစ်စဉ်တွေကတော့အမျိုးစုံဖြစ်နေတာလေအဲ့ဘယ်လိုလုပ်ထိုင်တဲ့ငါတို့ကတော့အကြရစားကျွန်တော်မသိနိုင်ဘူးလေအဲ့တော့လူသမားကြီးဆောင်မပေးဘူးဆိုတာအားနေတယ်ဖြစ်နေပါတပိနေတယ်ဆိုတာအဲပြောတာလွဲမနေပါလေအဲ့ဒါတော့ကျွန်တော်လက်မခံပါဘူ
းဟုတ်ကဲ့ခင်ဗျာဆိုတော့ဟိုလူရင်းအားများထပ်လို့မလားခင်ဗျာတဘောကဟိုမြန်မာအလုပ်သမားဦးရဲ့အရန်များလုံးတော့လှုပ်အားနဲ့ဟိုပေါ့တာဝန်ယူဆောင်ရတဲ့ဟာဦးသိန်းနိုင်အနေနဲ့ဆိုရင်တဦးတည်းလူတွေအများကြီးတန်တန်ပေါင်းများစွာအတွက်တာဝန်ယူလုပ်နေရတယ်ဆိုတော့တန်ဟိုပေါ့အစိုးရအနေနဲ့များအဲ့လိုမျိုးဥသိန်းတယ်လို့မျိုးအလားတူတာဝန်ရှိတဲ့သူတွေထပ်ပြီးတော့များလူဝင်ရထပ်ချပေးဖို့လိုမလား
အဲအဲ့ဒါတွေရတယ်ကျွန်တော်တို့ကနိုင်ငံဝင်နေဖြစ်တဲ့တို့ကြောင့်နိုင်ငံတော်ကိုကျွန်တော်ကဟိုပေါ့နော်စာနဲ့ပြည်နယ်တရားဝင်ကျွန်တော်ဖြစ်စဉ်ရာအကြောင်းရှင်းရာလေးနဲ့အဲတင်ပြထားတာရှိပါတယ်ဘာမှတော့မလာသေးပါဘူးလူဝင်ရရှိတော့ပိုကောင်းတာပေါ့လေဒါပေမဲ့ကျွန်တော်နိုင်ငံတော်ကလည်းပဲသူ့ရဲ့ဖွဲ့စည်းပုံဥပဒေနဲ့သူကစောင်းနေတာဖြစ်တဲ့တို့ကြောင့်ဟိုကျွန်တော်ရဲ့လက်ရှိဆွမ်းဆောင်နိုင်တဲ့အင်အားနဲ့အတွေ့အကြုံနဲ့ပေါင်းဆက်ပြီးကျွန်တော်စူးစမ်းဆောင်ရွက်နေတာပဲလေ
ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလုပ်သမား3တန်းနဲ့4တန်းကြားရှိတယ်လို့မြန်မာတန်ယုံကရောအလုပ်သမားအရေးဆောင်ရွက်သူတွေကခန့်မှန်းထားကြတာဖြစ်ပါတယ်။သမ္မတဦးသိန်းစင်အစိုးရတက်လာပြီးနောက်ပိုင်းပြည်ပရောက်မြန်မာအလုပ်သမားတွေအရေးကိုအရင်ကတည်းကပုံမူကူညီလှုပ်ဆောင်တာ အမိုယူလို့ခေါ်တဲ့နားလည်မှုစာကြွန်လာတွေလက်မှတ်ရေးထိုးပြီးကုညီလှုပ်ဆောင်မယ်အကြောင်းပြောဆိုတာတွေရှိခဲ့ပေမဲ့တကယ်လက်တွေ့မှာထိရောက်မှုမရှိသေးဘူးလို့အလုံသမားအရေးဆောင်ရွက်သူတွေကထောက်ပြပြောဆိုနေကြတာဖြစ်ပါတယ်။ဘန်ကောက်မြို့နီးမြန်မာအလုံသမားများရှိနေတဲ့မဟာချိုင်းဒေသအခြေစိုက်ရွှေပြောင်းအလုံသမားအခွင့်အရေးကွန်ရက်ကဒုက္ခရဦးအောင်ကျော်ကတော့အလုံသမားတွေရတင်ရထိုက်တာကိုသက်ဆိုင်ရာအရာရှိတွေကကုညီဆောင်ရွက်ပေးဖို့လိုလားကြောင်းပြောပါတယ
်။အဲကျွန်တော်တို့အဓိကလိုချင်တာတော့အစောအခုပြောခဲ့သလိုပဲဟိုအမှန်တကယ်ကျွန်တော်တို့ရွှေပြောင်းအလုပ်သမားတွေအရေးကိုထိုင်းအစိုးရခေါင်းဆောင်တွေနဲ့မြန်မာအစိုးရခေါင်းဆောင်တွေနေပြီးမှဥပဒေအရတူညီမျှတတဲ့ခံစားခွင့်တွေရအောင်စနစ်တကျနဲ့ကျွန်တော်စောင့်ကြကြည့်ရှုပေးပြီးမှကျွန်တော်တို့စောင့်ရပေးမယ်ဆိုရင်ကျွန်တော်တို့အကောင်းဆုံးဖြစ်မှာပါ
။တိုင်းနိုင်ငံရောက်မြန်မာလူသမားတွေဟာလူအားကအနေခံရတာအလုပ်ခွင်အတွင်းထိခိုက်ဒဏ်ရာရမှုအတွေ့ရောကြီးမရတာစတဲ့အလုပ်သမားအခွင့်အရေးမျိုးစုံကိုချုပ်ဖောက်ခံနေရတယ်လို့လည်းဥအောင်ကျော်ကပြောပါတယ်ILO နိုင်ငံတကာအလုပ်သမားအဖွဲ့ကြီးကနောက်ဆုံးထုတ်ပြန်ထားတဲ့စင်းစရားတွေအရမိခင်တိုင်းပြည်ကိုဆွန့်ခွာပြီးတခြားနိုင်ငံတွေမှာတွားရောက်အလုပ်လုပ်ကင်နေကြတဲ့ရွှေပြောင်းအလုပ်သမားပေါင်း185သန်းရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။တွားရှင်တို့မြို့တော်ဝတွားလာလှုပ်ရှားနေထိုင်ကြတဲ့ပတ်ဝန်းကျင်မှာ2014ခုနှစ်ကစလို့အခုဒီနှစ်ကုန်တော့မဲ့အချိန်အထိဘယ်လိုမျိုးအပြောင်းလဲတွေတွေ့မြင်နေရပါလဲ။အထူးသဖြင့်လူမှုရေးစီးပွားရေးပညာရေးကျန်းမာရေးပိုင်းမှာကိုမြင်တွေ့ရတဲ့တိုးတက်မှုတွေဆွေးရမှုတွေရှိတဲ့ဆိုရင်ကြုံတွေ့ရတဲ့ဒီတိုးတက်မှုဆွေးရမှုတွေကိုဓာတ်ရလီလိုက်အစီအစဉ်မှာဝေမျှပြောပြစေချင်ပါလဲ။လာမယ့်စနေနေ့ဒီဇင်ဘာလ20ရက်နေ့ညပိုင်းဒီလိုက်ပေါ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးနိုင်ဖို့အတွက် View မြန်မာပိုင်းကိုကြိုတင်ဆက်သွယ်စေချင်ပါလဲ။ဒါရဲ့ဝေမဆွေးနေနိုင်မှုဆိုရင်လေကိုယ့်ရဲ့သဘောထားအမြင်တွေကို burmeseggviewnews.com စီကို email နဲ့ဖြစ်စီအသံ file နဲ့ဖြစ်စီပြပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုဖိတ်ခေါ်ပါရခင်ဗျာ
။လာမယ့်စနေနေ့ညဒါရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးချမှာဖြစ်ပါရရှင်။ပါဝင်ဆွေးနွေးကြဖို့ကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့ data ရင်းသတင်းတစ်ပုဒ်ကိုဆက်ပြီးတော့ပြောပြပေးခြင်းပါတယ်။2004ခုနှစ်ဒီဇင်ဘာလ26ရက်နေ့ကအိန္ဒိယသမုဒ္ဒရာမှာဗဟိုပြုလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်ကမ္ဘာဝင်ရိုးစွန်းလှုပ်ခတ်တဲ့အထိဖြစ်ခဲ့ရသလိုဆူမထရာကျွန်းကမ်းခြေမှာဆူနာမီရေလှိုင်းကြီးတွေရဲ့ဒဏ်ကိုအပြင်းထန်ခံခဲ့ရတာပါဒီဖြစ်ရဖြစ်ခဲ့တဲ့ဆယ်စုနှစ်တခုကြာလာချိန်မှာအပြင်းပန်းပျက်စီးဆုံးရှုံးမှုတွေကိုမတွေ့ရတော့ပေမဲ့လို့လေလူတွေရဲ့စိတ်ပိုင်းဆိုင်ရာနာကျင်မှုတွေကတော့ဆက်ပြီးတော့ရှိနေသေးပါအင်ဒိုနီးရှားနိုင်ငံဘန်ဒါအာချေကနေ VOA သတင်းတောက်စတိတ်ဟာမန်သတင်းပေးပို့ထားတာကိုမက်ခင်ဖြူတွေးကတင်ပြပေးပါမယ်ရှင
်လူငယ်ရဲ့ဆယ်နှစ်ကပြင်းအားကိုးရှိတဲ့ရေအောက်အင်အားပြင်းငလျင်ကြောင့်ဆူနာမီရေတိုင်းကြီးတွေရိုက်ခတ်ခဲ့တဲ့နေရာအနီးအာချေဒေသတစ်လျှောက်မှာအခုလိုအောက်မေ့ဖွယ်အထိမ်းအမှတ်တွေနဲ့အုတ်ဂူတွေအများပြားကိုတွေ့နိုင်ပါတယ်ဆူနာမီဒဏ်ခံခဲ့ရတဲ့73နိုင်ငံထဲမှာအင်ဒိုနီးရှားနိုင်ငံကတော့အဆိုးရွားဆုံးဒဏ်ကိုခံခဲ့ရတာပါလူပေါင်း3သိန်းနီးပါးသေဆုံးခဲ့ရပြီးဒီထဲမှာ3ဘုံတဘုံကကလင်းငယ်တွေဖြစ်ပါတယ်လူကားသားနီးပါးလည်းအိုးအိမ်နေခဲ့ကြရတာပါဆယ်မီဟာဒီယက်ဟာမိသားစုနဲ့ဆွေမျိုး23ယောက်ဆုံးရှုံးခဲ့ရတဲ့သူပါသေဆုံးခဲ့ကြသူတွေရဲ့အလောင်းတွေကိုလည်းပြန်မတွေ့ခဲ့ရပါဘူ
း And I tried to visit
သူတို့အတွက်ဆူတောင်းပေးဖို့ဘန်ဒါအာချေမှာရှိတဲ့အုတ်ဂူတွေရှိရာကိုကျွန်မအမြဲတမ်းသွားနိုင်အောင်ကြိုးစားပါတယ်
ကန်ချီကနေ65ပြည်သားဝေးတဲ့နေရာမှာနေထိုင်တဲ့ဆမ်ဆူဘာရီကတော့ဇနီးဖြစ်သူတည်ဆုံခဲ့ရတာပါအကူညီပေးရေးအဖွဲ့တစ်ခုကအဲ့ဒီနေရာမှာပဲသူ့ကိုအိမ်တလုံးပြန်ဆောက်ပေးခဲ့ပါတယ
် The last ကနာဟာနာပ
တ်ငါအဲ့ဒီနေရာမှာတော့နေဖို့လ
ေကျွန်တော်တော့ငယ်နို
းဆိုရင်ထိလန့်နေရပြီမဲ့လေ
ကနာဟာနာပတ်အင်းရာနာဟာရုစတာတင်ဂိုင
်တပိုင်ဒီပါရှိတဲ့ဒီအထိမ့်မဲ့အဆောက်အဦးဟာဒီဒေသမှာဆူနာမီလိုင်းတံဘလောက်ပြင်းခဲ့တယ်လဲဆိုတာကိုသတိပြနေပါတယ်တကြိမ်1904ပြီး62ပြည်အကျယ်ရှိတဲ့သင်္ဘောဟာကဲလိုဒေတာလျှက်စစ်တပ်အားထုတ်လုပ်ပေးခဲ့တဲ့နေရာပါဆူနာမီရေလိုက်ဒုတိယအကြိမ်ရိုက်ခတ်လိုက်ချိန်မှာဒီသင်္ဘောဟာမူလနေရာကနေ3မိုင်အကွာကိုရွေ့သွားခဲ့ပြီးလူနေအိမ်နှလုံးရဲ့အထက်ကိုရောက်သွားခဲ့တာပါဒီနေရာကအထက်တန်းကျောင်းမှာကျောက်တက်နေခဲ့ကြတဲ့ကျောက်သား400မှာလဲ60လောက်ပဲအသက်ရှင်ကျန်ရစ်ခဲ့တာပါအခုဒီထက်တန်းကျောင်းမှာတက်နေတဲ့ဆာယာဟာအဲ့ဒီအချိန်ကအသက်9နှစ်ပဲရှိပါသေးတယ်မိသားစုဝင်12ယောက်ဆုံးရှုံးခဲ့ရတာပါခြေထောက်တစ်ဖက်ကျူးပြီးတခြားဒဏ်ရာတွေရထားတဲ့သူကိုတော့လေရကကူညီပေးရေးအဖွဲ့တွေကရှာတွေ့ခဲ့ပြီးတလအကြာစေယုံမှာကုသမှုခံယူခဲ့ရပါတယ
်။ကိတာကန်ဒပတ်ယူကမတိ
ဘဲကူပဲတော်တော်ဗမာပဲထိုင်ထိုင်ဘဲကူပဲပြပြအဆုံးကြရင်တော့တေချင်းတရားကကျွန်တော်စီကိုရောက်လာမှာပါ။အလားရှင်မြတ်ရဲ့ကျေးဇူးတော်ကြောင့်ကျွန်တော်တို့တွေအသက်ရှင်ရတေချာရမှာပါ။အ
ဲ့ဒီချိန်ကပြည်ဝင်ပြည်ပကအဖွဲ့အစည်းတွေဟာဆူနာမီဒုက္ခသည်တွေအတွက်ဒေါ်လာ10,000နဲ့ချီကူညီဖို့အခြေဒေသကိုအလုံးရင်းနဲ့ရောက်လာခဲ့ကြတာပါ။
There were more houses than those who could live in the houses. There were more boats.
မြေလူနဲ့မမျှလာအောင်ပုံများတဲ့အိမ်သစ်တွေအများကြီးဖြစ်လာတယ်။လှေတွေပိုက်ကွန်တွေဆိုတာလဲငါးဘန်းသမားတွေထဲပုံများနေပါတယ်
။သိပ္ပံပညာရှင်တွေကတော့တမိုင်းတလျှောက်ဆူနာမီကြောင့်ပျက်စီးဆုံးရှုံးမှုတွေစူမာထရာဒေသကိုအဆိုးရွားဆုံးရိုက်ခတ်ခဲ့တယ်လို့နောက်တစ်ကြိမ်ဒီလိုအခြေအနေမျိုးအတွက်ကံယူတဲ့ဒေသမှာနေထိုင်နေကြသူတွေကြိုတင်ပြစ်ဆင်ထားကြတဲ့လို့အကြံပြုပြောဆိုကြပါရရှင်
။မက်ခင်ဖြူထွေးပြောပြပေးခဲ့တာပါရှင်။ဗုဒ္ဓဟူးနေ့ညပိုင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။မကြာခင်မှာတော့အဖတ်စင်ခန္ဓာတွေကိုတင်ပြပေးမှာဖြစ်ပါတယ်။အခုကတော့သောရရှင်တို့ကိုခရစ်မတ်ဒေသချင်းတစ်ပုတ်နဲ့ဖျော်ဖြေပေးချင်ပါတယ်။အခုထုတ်လွှင့်ပေးမယ့် Oh Little Town of Bethlehem ဆိုတဲ့ဒေသကိုတော့ Ahalia Jackson သီးဆိုထားတာဖြစ်ပါတယ်။နားဆင်ကြရအောင်ပါရှင်။ Jackson ti so tha de o little town of Bethlehem te twa ku na sin kae cha ya da phit par de shin thora shin mya atwet pyo shwin chan mye phwe ya christmas akha tamya phit cha ba si
voa myama pai atan lwin asisin ni ko tini ko 6 chain thau lwin pi ni ba de myama san daw chain minute pai 6 na yi ga ni 9 na yi a thi line do meter 24 32 ne 40 do ma na sin nai ji ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောရရှင်များရှင်တောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ပုတ်ထုံးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းစီစဉ်မှာတော့သတင်းဖတ်ဆင်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းနောက်မြန်မာတခွင်စီစဉ်နဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍမှာနားဆင်ကြရမှာကတော့
ဖွဲ့စည်းပုံပြင်ဆင်ရေးနေထားတော့တောင်မတင်ရေမကြပဲရှိနေတော့မှာပဲ။ဆိုတော့ဒါပေမဲ့ဖွဲ့စည်းပုံနဲ့ပတ်သက်လို့
မြမရေသုံးသက်သူဥအောင်သူငိမ့်ပြောသွားတာပါမြမရေသုံးသက်ချက်မှာနားဆင်ကြရမှာပါရှင်အခုကတော့သတင်းဖတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့မြမမီဒီယာမြင်ကွင်းကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်ဒီသတင်းပတ်မှာတော့စစ်ကောင်းဆောင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေကွဲလွန်းနေဆိုတဲ့အငင်းပွားပွဲကောလာဟာလပြန့်နှံ့ခဲ့တဲ့အကြောင်းနောက်မိချောင်းကန်ဆန္ဒပြပြည်သူတွေကိုရန်ကုန်မြို့တော်စီပင်ကဘလို့တုံ့ပြန်ခဲ့တယ်လဲဆိုတာနဲ့ဗုဒ္ဓရုပ်ပွားတော်ကိုနှစ်ချက်တတ်ထားတဲ့ပုံနဲ့အရက်ပါကြောင်ညာသူကိုရေးယူတဲ့သတင်းတွေကိုတင်ပြထားပါတယ်။မအိတ်ခိုင်ဦးရေးသားတင်ပြထားတာကိုဦးဆံမိုးဝေကအကူအညီတင်ဆက်ထားပါတယ်ရှင
်။ဒီတစ်ပတ်မှာတင်ပြချင်တာကတော့လူမှုဆက်သွယ်ရေးကွန်ရက်ပေါ်ကနေစတင်ပြန့်နှံ့ခဲ့တဲ့အရင်စစ်အစိုးရလက်ထက်နဝတနာအဖဥက္ကဋ္ဌတာဝန်တွေယူခဲ့သူဗိုလ်ချုပ်မှုကြီးဟောင်းဦးတန်းရွှေကွယ်လွန်ပြီးဆိုတဲ့သတင်းဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးလူတွေတော်တော်များများစိတ်ဝင်စားဖြစ်ခဲ့ရပါတယ်။ဒီလိုသတင်းမျိုးကမကြာခဏထွက်ပေါ်တတ်လို့မဆန်းဘူးလို့ဆိုနိုင်ပေမဲ့အခုဒီချိန်မှာတော့လူတွေတော်တော်များများယုံစားခဲ့ကြပါတယ်။ဘာသဘောနဲ့ဒီလိုသတင်းမျိုးထွက်လာရတာပါလဲ။နောက်ကွယ်ကတော့ဘလို့အကြောင်းအရာတွေရှိနိုင်မလဲ။နောက်ဆုံးကတော့ဘာကြောင့်အခုလို့သူတေဆုံးနေဆိုပြီးတော့ထွက်လာတဲ့သတင်းပေါ်ပြည်သူတွေဘက်ကဘာကြောင့်စိတ်ဝင်စားနေရပါသလဲဆိုတဲ့မေးစရာတွေထွက်လာခဲ့ပါတယ်။ Tomorrow သတင်းဂျာနယ်ရဲ့ Editor ချုပ်ကိုဇော်သက်ထွေးကတော့ဒီသတင်းစပြီးတော့ထွက်ပေါ်လာကလေးကonline လူမှုသတင်းမီဒီယာတွေပေါ်မှာပေါ်လာတာဖြစ်တာကြောင့်ရေရတဲ့သတင်းမဖြစ်နိုင်ဘူးလို့ဆိုပါတယ်သူအနေနဲ့ဘယ်လိုပဲဖြစ်ဖြစ်ဒီတေဆုံးမှုသတင်းဟာနိုင်ငံရေးအပြောင်းအလဲနဲ့လည်းမတက်ဆိုင်ဘူးလို့မှတ်ချက်ပေးပါတယ
်ကျွန်တော်ကတော့ဒီလိုရိုးရှင်းရှင်းနဲ့မြင်ပါတယ်ကျွန်တော်ကတော့အများကြီးယူဆထားလို့အရင်အာဏာရှင်အောင်ပုံကျုံမှုကြီးဟာလက်ရှိတပ်မတော်နဲ့အစိုးရဘိုင်ဘောဟိုသူတို့ကင်တွေထိချုပ်ထားတဲ့အယူအဆကိုကျွန်တော်သဘောတူညီလို့မရှိပါဘူးအထူးသဖြင့်သူကဒီလားယူပြီးတဲ့နောက်မှာအဲသူရဲ့ထားရခဲ့တဲ့သူတွေကသူနဲ့အတူလုပ်ဖို့အကိုင်မဲ့တဖြစ်ခဲ့မယ်အခုကိုယူဆနဲ့ကိုဟာကိုတွားနေကြတယ်လို့နံပါတ်1မြင်တယ်သူရဲ့ဩဇာတရားမှုကအနည်းချင်းတော့ပဲရှိပြီးတော့တွားတယ်ဒါပေမဲ့သူတို့ခြံတွေ့ရတဲ့သူတို့ဒီအဖွဲ့အစည်းတွေပေါ်မှာသူတို့တာဝန်ခံရတဲ့ခါကျသူတို့ဟာသူတို့ရဲ့စေတုံကိုအရင်တိဆောက်ပြီးမှလုပ်နေတဲ့ကြောင့်နိုင်ငံရေးကအခုလိုဟိုအမြင်သဘောကမတူညီဘူးဝင်နေအကြက်တဲဖြစ်ပေါ်မှုတွေဖြစ်ပေါ်လာတယ်ဒါပေမဲ့ကြောင့်သူတည်ခြင်းတည်ခြင်းကလက်ရှိနိုင်ငံရေးအခြေတည်ကိုထူးထူးခြားခြားပြောင်းလဲသွားမယ်လို့ယူဆအောင်တကယ်လို့သူတည်သွားတဲ့အခုလက်ရှိသဘောထားမတိုက်ဆိုင်မှုတွေကတော့ဆက်လက်ဖြစ်ပေါ်မယ်လို့ထင်ပါတယ်ဥပမာအဖြစ်အတက်မရော်နဲ့ဒီဒီမိုစီအားစုကြအတက်မရော်နဲ့ဒီအဲဒီတခုလက်ရှိဖွဲ့စည်းပုံချင်အုပ်တွေပေါ်မှာပြည်သူရဲ့အမြင်နဲ့အတက်မရော်ရဲ့အမြင်ဒါတွေအားလုံးကတော့ဥတန်းရွှေတည်ပြီးဖြစ်စီမတည်ပြီးဆက်လက်ပြီးတော့နေရာတွေကတော့ဟို different opinion တွေရှိနေတယ်ပေါ့လို့ယူဆတယ်
ဦးတန်းရွှေဟာမြန်မာနိုင်ငံကိုနှစ်ပေါင်း20ကျော်ကြာအုပ်ချုပ်ခဲ့တဲ့တပ်မတော်အစိုးရရဲ့အကြီးအကဲတစ်ယောက်ဖြစ်တဲ့အပြင်နောက်ွယ်ကနေအခုထိကြိုးကန်လှုပ်ရှားနေတုန်းပဲဆိုပြီးတော့ယုံကြည်နေကြသူတွေကလည်းအများအပြားရှိနေသေးပါအခုလိုသူ့ရဲ့ကျမ်းမာရေးအခြေအနေမကောင်းဘူးဆိုတဲ့သတင်းတွေထွက်ပေါ်လာချိန်မှာလူမှုကွန်ရက်မီဒီယာပေါ်မှာတော့ထင်မြင်ချက်တွေအမျိုးမျိုးရေးသားခဲ့ကြပါတယ်လက်ရှိအသက်အရွယ်အဖြစ်အသက်80ကျော်နေပြီဖြစ်ပြီးနောက်ဆုံးသိရတဲ့သတင်းတွေမှာတော့ဦးတန်းရွှေအသက်ရှင်လျက်ရှိသေးတယ်မတည်သေးဘူးလို့သတင်းဂျာနယ်တချို့ကပြန်လည်ဖော်ပြနေကြတာကိုတွေ့ရပါတယ်အခုလိုရေးသားပြောဆိုဝေဖန်နေကြတာဟာတမိုင်းတစ်ခုပဲဖြစ်တယ်လို့စာရေးဆရာကိုညလည်မိုးကအခုလိုသူ့ရဲ့အမြင်ကိုပြောပြပါတယ်အဲ
ဘာတော့စိတ်ဝင်စားလဲဆိုတော့ဒီလူကနောက်ကနေပြီးတော့ကြိုးကင်ထားတယ်လို့လူတော်တော်များများယုံကြည်နေကြတယ်အဲ့တော့သူ့ရဲ့အဲတည်ဆုံးမှုမတည်ဆုံးမှုကဒီမြန်မာနိုင်ငံရဲ့နိုင်ငံရေးပြေကြောင်ဖြစ်နိုင်လားလို့လူတွေကညှော်လင့်နေကြတယ်ဗောနော်တော်တော်များများဟာဟိုဘာပဲပြောပြောလေအဲတည်တာမတည်တာထက်သူတည်တာမတည်တာထက်အရေးကြီးတာကတော့သူအဲ့လိုဗောအာအဓိကအာလာရှင်စနစ်ကြီးတကယ်မရှိတာကိုပဲလူချင်းနေလူပုဂ္ဂိုလ်ရတော့မဟုတ်ဗောနော်ဒါပေမဲ့လူတယောက်ရဲ့သမိုင်းအနေနဲ့ခံစားကြည့်မယ်ဆိုရင်တော့သူပြောသူဘလောက်စီးစိမ်နေရှိရှိဓာတုတွေရှိရှိတကယ်တမ်းကျတော့ဟိုမတည်ခင်တဲ့လူတွေကတည်တဲ့တည်ကိုအဲ့လောက်ကြီးဝန်တာအာရမျောနေတယ်ဆိုတာမျိုးကြီးရဲ့လူတယောက်ရဲ့သမိုင်းကတော့မကောင်းဘူးလို့တော့မြင်တာပေါ့နော်ကိုဆိုရင်တော့အဲ့လောက်ဖြစ်ချင
်နောက်ထပ်တင်ပြခြင်းတဲ့အကြောင်းအရာကတော့ဗုဒ္ဓရုပ်ပွားတော်ကို headphone တစ်ချက်တပ်ဆင်ထားတဲ့ပုံနဲ့ဘားဆိုင်ကြီးညာတဲ့အတွက် V Castro Bar Pension Manager နဲ့ New Zealand နိုင်ငံသားအထွေထွေ Manager 3ယောက်ကိုတာသနာညှို့နှိုင်းစေမှုပုံမှ နှစ်၉၅နှစ်တရားစွဲဆိုခဲ့တဲ့အကြောင်းဖြစ်ပါတယ်။ဒီတရားစွဲဆိုခံရသူတွေ၃ဦးပြင်အဲ့ဒီဘားဆိုင်ကိုနောက်ကွယ်ကနေရှယ်ယာပါသူတွေထဲမှာစစ်ဗိုလ်ချုပ်တွေရဲ့သားသမီးတွေလည်းရှိတယ်လို့သတင်းတွေကြားသိရတယ်လို့အဲ့ဒီ၃ဦးကိုတရားစွဲဆိုဖို့ရုံးထုတ်စင်မှာအမျိုးဘာသာသာသနာစောင့်ရှောက်ရေးကယဟန်အပါ၃၀ကျော်နဲ့လူတွေအများပြားလာပြီးတော့ကြည့်ရှုခဲ့ကြတယ်လို့သတင်းတွေမှာဖော်ပြခဲ့ကြပါတယ်။ဒီလိုဗုဒ္ဓရဲ့ပုံနဲ့ကြင်ညာတဲ့အရက်ဘားဆိုင်ကိုပိတ်ထားလိုက်ပြီလို့လည်းသတင်းတွေမှာရေးသားနေကြတာတွေ့ရပါတယ်။ဒီဂျေဘားနဲ့ပတ်သက်ပြီးတော့လူအများစိတ်ဝင်တစားဖြစ်နေကြတယ်လို့မိကျောင်းကဆန္ဒပြသူတွေဟာရန်ကုန်မြို့တော်ခမ်းမရဲ့ဝင်ပေါက်ဂိတ်တကားရှိကိုပိတ်ခါပြောင်းရွှေ့နေရာယူပြီးတော့ဆန္ဒပြခဲ့ကြပါတယ်။ပြည်သူ50ကျော်ကသူတို့ရဲ့မြေယာပြဿနာဖြေရှင်းမပေးရင်အဖမ်းဆီးခံမယ်ဆိုပြီးတော့ဆန္ဒပြနေကြတာဖြစ်ပါတယ်။အဲ့ဒီညနေကမြို့တော်ခမ်းမလေးကိုရဲတပ်ဖွဲ့ဝင်တွေအမြောက်များအဆောင်ချထားလိုက်ပြီးမိကျောင်းကအထိုင်တပိတ်စခန်းရှိတဲ့နေရာအနီးမှာဆောင်းဘောက်စ်နှလုံးနဲ့လော့စပီကာချပြီးတော့တချင်းနေကြဲကြဲလောင်လောင်ဖွင့်ကတုံ့ပြန်ခဲ့တယ်လို့သိရပါဗျ။ဒီလိုတုံ့ပြန်ချက်တွေကြောင့်အင်တာနက်လူမှုကွန်ရက်တွေမှာဝေဖန်တဲ့နေထွက်ပေါ်နေတယ်ဆိုတာကိုတင်ပြရင်းညှိကုံးချုပ်လိုက်ရပါတယ်။
ဥဆမဝေကူညီတင်ဆက်ပေးခဲ့တဲ့မြန်မာမီဒီယာမြင်ကွင်းဖြစ်ပါရဲ့ရှင်။အခုကတော့သတင်းဘတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍကိုထုတ်လွှင့်ပေးဖို့အလှည့်ရောက်ပါပြီ။2014ခုနှစ်အတွင်းမြန်မာနိုင်ငံဟာဒီမိုကရေစီနဲ့ဘလောက်ပိုမိုနီးကပ်လာခဲ့တယ်လဲဆိုတာကိုဝါရင့်မီဒီယာသမားဦးကျော်ရင်မြင့်မြန်မာအရေးသုံးသပ်သူဦးအောင်သူငိမ့်တို့နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်။နားဆင်ကြရအောင်ပါရှင
်။ကျွန်တော်အဓိကဆွေးနွေးလိုတာကတော့2014ခုနှစ်အတွင်းမြန်မာနိုင်ငံဟာဒီမိုကရေစီနဲ့ဘလောက်ပုံမနီးစပ်ခဲ့တယ်လဲဆိုတာဖြစ်ပါတယ်။ဆိုတော့ဒီမိုကရေစီနဲ့ဘလို့ပုံမနီးစပ်တယ်လဲဆိုတာတိုင်းတာရခက်မှာဖြစ်တဲ့အတွက်ကျွန်တော်စဉ်းစားတာကဒီမိုကရေစီအတွက်အတားဆီးဖြစ်နေတယ်လို့ယူဆထားကြတဲ့အရာတွေဟာ2014ခုအတွင်းမှာဘလောက်ရော့ပါသွားတယ်လဲဆိုတာကိုကျွန်တော်အဓိကဆွေးနွေးနေတာဖြစ်ပါတယ်။ဆိုပထမဆုံးလူတိုင်းသတ်မှတ်ထားရတာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေဒီမိုကရေစီကိုဖော်ဆောင်နိုင်တဲ့ဥပဒေမဟုတ်ဘူးလို့လူတကာကလူအများစုကသတ်မှတ်ထားကြပါတယ်။ဒါကြောင့်လည်းပဲဒီဥပဒေကိုပြင်ဖို့ဆိုပြီးတော့ကြိုးပမ်းအထောက်အမှုတောင်းဆိုတဲ့အသံစာရတွေကိုကျွန်တော်ကြားခဲ့ရပါတယ်။ဆိုတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဟာ2014ခုနှစ်အတွင်းမှာဘလောက်ထိတိုးတက်မှုရှိခဲ့သလဲဆိုတာကိုကောင်သူငင်းရဲ့သဘောထားအရင်စပြီးကြားချင်ပါတယ်ခင်ဗျာ
။ဖွဲ့စည်းပုံပြင်ဆင်ရေးအနေထားတော့ပေါင်းမတင်ရေမကြပဲရှိနေတော့မှာပဲဆိုတော့ဒါပေမဲ့ဖွဲ့စည်းပုံနဲ့ပတ်သက်လို့ဘယ်ချက်လက်တွေပြင်ရမယ်ဆိုတာကိုဒါလွှတ်တော်ဘက်ကလည်းကော်မရှင်တွေဖွဲ့တယ်သူတို့ဘက်ကလည်းလေးလာသုံးသပ်မှုတွေလုပ်ထားတဲ့ဟာတွေတော့ရှိပါတယ်ဆိုတော့ဒါပေမဲ့တလောကပဲဒီလွှတ်တော်ဥက္ကဋ္ဌဥရှင်မှပြောတာကဒီဖွဲ့စည်းပုံပြင်ဖို့ကိစ္စတွေကဒီ2015ရဲ့ဟိုမှာပဲမှာဖြစ်နိုင်မယ်ဆိုတဲ့အနေထားကြတော့ဒါကဒီအခုဒီလာမယ့်ကာလအတွင်းမှာဖွဲ့စည်းပုံလက်တလောပြင်နိုင်မယ့်အနေထားမတွေ့ရသေးပါဘူးခင်ဗျာ
ဆို2014အတွင်းမှာဖွဲ့စည်းပုံပြင်ဆင်ဖို့ကြိုးပမ်းမှုဟာတိုးတက်မှုမရှိခဲ့ဘူးလို့ပြောမှာပါခင်ဗျာ
ဟိုမတိုးတက်ဘူးလို့တော့ပြောလို့ရပါတယ်ဒါပေမဲ့တစ်ဖက်မှာလည်းပြောမယ်ဆိုရင်တော့ဒီကျွန်တော်တို့အေးလီလို့ခေါ်တဲ့ဒီထိတ်သီးကောင်းဆောင်တွေပေါ့နော်ဒါတွေးဆုံဆွေးနွေးဖို့လို့ dialogue လုပ်ကြဖို့ဆိုတဲ့ဟာမျိုးတော့ဒီစပြီးတော့ပြောတာဆိုတာတွေရှိလာတော့ဒါကတော့တစ်ဖက်ကအားတက်စရာအချက်တခုလို့တော့ထည့်စဉ်းစားရင်ရပါတယ်ခင်ဗျာ
ဟုတ်ကဲ့စတင်အဆရာရဲ့အမြင်ကလေးကြားချင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာကျော်ရင်မြင့်ဘယ်လိုသဘောပါလဲ2014ခုနှစ်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးအထောက်အမှုကိုဆရာဘယ်လောက်ထိအမှတ်ပေးလို့ရလဲခင်ဗျာ
အဲကိုအောင်သူငင်းကတော့တောင်းမတင်ရေမချလို့ပြောရဗျာကျွန်တော်ကတော့ရေစုံမျောနေပြီတောင်ထင်တာပဲ2014ခုနှစ်အတွင်းမှာဖွဲ့စည်းပုံဥပဒေနဲ့ပတ်သက်ပြီးပြန်ပြောရလို့ရှိရင်တော့ပြည်သူ့ဆန္ဒကိုတော့ဖော်ပြနိုင်ခဲ့တယ်လို့ကျွန်တော်မြင်ပါတယ် NLD ကဥဆောင်တဲ့436ပြည်ရေးလက်မှတ်တွေဝိုင်းထိုးတာဒါအလုံးတနိုင်ငံလုံးဥပဒေတောင်းနေသိတာဆိုတော့ပြည်သူဆန္ဒကိုတော့ဖော်ပြခဲ့ပြီးအဲဒါပေမဲ့ပြင်ဖို့ကိစ္စကတော့ကျွန်တော်ကတော့ရေစုံမျောနေတယ်လို့မြင်ပါတယ်နောက်တစ်ခုကတော့ကောင်သူငင်းကထိပ်ပြီးကောင်းဆောင်တွေတွေ့ဖို့ဆိုတာအားတက်စရာလို့ပြောတယ်ဒါပေမဲ့ကျွန်တော်အဲ့ဒါလည်းအခုတော့အားပြက်စရာလို့တော့မြင်နေတယ်ဗျအဲဒေါ်စုက၄ပွင့်ဆိုင်တွေ့ဖို့တောင်းဆိုခဲ့တာလည်းနှစ်နဲ့ချီပြီးကြာနေပြီအော်တိုဘာလုံးကသမတဦးသိန်းစိန်က၄ပွင့်ဆိုင်တွေ့ပေးလိုက်တယ်ပြီးတဲ့အတိုင်းပဲလူတွေတိတ်ညာတော့ထိထိရောက်ရောက်ပါမှမဆွေးနွေးနိုင်မယ်နဲ့ထမင်းစုစားတဲ့ပွဲကြီးဖြစ်သွားတယ်လို့အဝေဖန်ခံရတယ်။ပြည်တော်စုလွတ်တော်က6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကိုအတည်ပြုတယ်။ဘာမှမကြဘူးရန်ကုန်တိုင်းစကိုင်းတိုင်းတို့လွတ်တော်တွေကစီးဝါကြိုက်ထားတယ်လို့ပဲ7ပွင့်ဆိုင်ဆိုပြီးတော့မှတကထတောင်းဆိုတော့ဝေဝါကုန်တယ်။အဲဒီပုံတိုင်းဆိုရင်တော့အဲတွေ့ဆုံဖို့ဆိုတဲ့ကိစ္စကလည်း50တန်းသောပြည်သူတွေအကုန်လုံးအပွင့်ဆိုင်ကနီးလာပြီလို့တော့ကျွန်တော်တို့အဲ့လိုတောင်းမြင်နေတယ်ဗျ။
Okay, kalau tu ni kalau bahagian luar la, ini lima poin sah, enam poin sah, tujuh poin sah, banyak apa lagi sah ni betul betul. Lala kau malah kan, ini pihak.
Okay, ujian om jenaga lo, yang tu cina awal solusi ni, di nengah ini sunyi mesuruh hamil one. Nada kuat jero, ini energi ni doang sah suci ya, lima poin sah, tahun ada kisah ya. Dah tu cina, pihak mesuruh ni lama, biar tu biar pun masih dalam kebun. So dah macam ini ni sama lo, pihak mesuruh ni. ที่ที่ก้าวหน้าในจานเลยมาณท่าของสังหารมาแบบว่าส่วนท่านเนี่ยนักการเนี่ยพัฒนาลูกเป็นลูกโตตัวใหม่สุริยามีสุริยามีสุริยามีตัวโตแล้วสี่ยาวเลยส่วนท่านเนี่ยพี่ไม่สุริยโนคุณน่ะลีบุญสายชอบบุญสายสันนบุญสายสันลีบุญสายมั้งเนาะแต่ที่ท่านเนี่ยพัฒนาลูกยิ่งพัฒนาลูกสี่นิ้วเว้ยท่านเนี่ยบาเบฟิบิตเชยมาโรสุนิเวดีสัตว์ตัวหนึ่งเมื่อเราจะนัดเทมาแล้วเขมรโอเคณอาจารย์ก็คือว่าเราแต่ยังน่ะยิ่งพิบาร์เลย ไอ้บีมาเนี่ยยังไม่ใช่เองแต่ลูกมาดีมุกจีพอสั่งลูกไม่ยากหนังมาอู้ได้ยังเนี่ยยังสิบวันด้วยแต่ยังน่าเล่นอะไรยังอาจจะเนี่ยพี่ใครอยากใส่ยี่โร่ยังยังยี่โร่ซึ่งจูซานนี่ละฮะตัวเล่ชิงเบบีจูซานนี่เลยลูกจีโน่น่าเลวเลยดีกี่จำมาตัวเต็มหูบล็อกตัวแก่ว่าเลยเสียใจมีอิมพีว่าขึ้นมาดีค่ะตัวเต็มหูก็เราจีโน่มันมีไม่สู้เยอะจีโน่ฮะสู้เรื่องมีนี่ทำดีว่าสู้ยอมมือเรื่องมีนี่เลยกูจะตั้งดารุเลดีเลยแต่ไอ้บัว
ငိမ့်မဲနဲ့ပို့ပို့ပြီးတော့မှလောင်စာတွေထည့်ပေးနေတယ်လို့ဖြစ်နေတော့ကျွန်တော်ကဖြင့်တိုးတက်မှုမမြင်ပါဘူးအပြစ်ခတ်ရဆဲရေးမဖြစ်နိုင်သေးဘူးဆိုတဲ့အတန်တွေလည်းအလုံးကြားနေရတာဆိုတော့လေကျွန်တော်တို့တိုးတက်တာမတွေ့ပါဘူးဗျ
ဟုတ်ကဲ့ကောင်သူကြီးကရောအီလစ်တွေကတကယ်အပြစ်ခတ်ရစင်းနဲ့ညီညာရေးလူကျင်တဲ့ဆန္ဒရှိနေတဲ့ဆလိုများသုံးသောက်မလားခင်ဗျာဒီခေတ်ကြမှာလဲ
အပြစ်ခတ်ရစင်းကတော့ကျွန်တော်ဟိုမှန်းတော့ကြားလဲအောင်မယ်လို့ထင်ပါတယ်ခင်ဗျာဆိုတော့ဘာဖြစ်လို့လဲဆိုတော့အခုကြားထဲမှာပဲဟိုမတင်မှတ်ပဲနဲ့ဒီကချင်မှာဒီဘာခေါမလဲလက်နေကြီးနဲ့ပြစ်တဲ့ကိစ္စတွေဖြစ်လာတယ်ဆိုတော့နောက်တစ်ခုကကျတော့ကြံတဲ့တိုက်ပွဲတွေကလည်းဆက်ဖြစ်နေတော့လောလောဆယ်အနေထားပေါ့နော်2015မတိုင်ခင်တော့တနိုင်ငံလုံးအပြစ်ခရစေးရေးသဘောတူညီရလိုက်မယ်လို့တော့ကျွန်တော်မထင်ဘူးခင်ဗျာ
။တိုင်းရင်းသားတွေက FUA လို့ခေါ်တဲ့ Federal Union Army Federal တပ်မတော်ထူထောင်ရေးကိစ္စအဆိုတင်လာတဲ့ကိစ္စမှလည်းပဲတပ်မတော်ဘက်ကအတော်လေးခက်ခဲပြီးပြီးဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်။ဒီကိစ္စကဘယ်လိုမြင်ပါလဲ။ကောင်းသူကြီးဒီကိစ္စဟာအပြစ်ခရစေးညီညာရေးအတွက်ပို့ပြီးအနှောင့်အယှက်အဟံတားဖြစ်သွားစေသလားသူတို့မဟုတ်အပြစ်ခရစေးညီညာရေးမှာသူတို့သဘောတူညီမှုရရှိဖို့ပံ့ပိုးနိုင်ဖို့အတွက်တိုင်းရင်းသားတွေကဖွဲ့တယ်လို့ဆိုပါတယ်။ဘဲဟာကိုပို့ပြီးတော့သင်းလျော်တဲ့အဖြေလို့ထင်ပါလေခင်ဗျာအကိစ္စ
။ကျွန်တော်ထင်တာတော့ဒီအခု2008ဖွဲ့စည်းပုံရပါတော့ဒီနိုင်ငံတစ်ခုလုံးမှာလက်နက်ကိုင်စပ်မတော်ဆိုတာတခုရဲ့ရှိရမယ်ဆိုတဲ့ဟာမျိုးနဲ့ကန့်ထားတာကိုဒီစပ်မတော်ဘက်ကစဉ်းစားမယ်ဆိုလို့ရှိရင်ဒါသူတို့တပ်တစ်ခုပဲရှိရမယ်ဆိုတဲ့အနေထားပေါ့နော်။ဆိုတော့ဒါပေမဲ့တိုင်းရင်းသားတွေဘက်မှာကြတော့လေဒီတိုင်းရင်းသားတွေကအခုလက်ရှိဆွေးနွေးပွဲအနေထားမှာကျွန်တော်ဟိုနိုင်ငံရေးရတူတင်ကိုတင်အခုချိန်မှာလုံနေကြတဲ့အခြေအနေထားလို့ပဲကျွန်တော်ယူဆပါတယ
်။ဆရာကျော်ရင်မြင့်သဘောရလည်းပြောပါအောင်ခင်ဗျာ
။အဲကျွန်တော်ကတော့သူတိုင်းသားတွေတောင်းဆိုတဲ့ဘက်ကိုပို့ပြီးတော့မှမဲပေးချင်ပါတယ်ဗျ။အဲနောက်တစ်ခုကအခုဟာကဟိုသူဒေပြောရမယ်ဆိုလို့ရှိရင်တော့သူတိုက်ပွဲတွေထပ်ဖြစ်တာတွေခုနကကိုအောင်သူငိမ့်ပြောထားတဲ့လက်နက်ကြီးနဲ့ပစ်တာတွေအဲ့ဒီဟာတွေထပ်လှုပ်လာတဲ့အခါကျတော့အဲရှိပြီးသားယုံကြည်မှုလေးပါပျောက်သွားပြီးတော့ပို့ပြီးတော့အလန်းဝေးအောင်လုံနေတယ်လို့ဖြစ်တယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်နောက်တစ်ခုကဒီမိုကရေစီပေါ်ပေါရေးအတွက်လူ့အဖွဲ့အစည်းကိုဗာနဲ့တိုင်းတာလဲဆိုရင်အရသာလူ့အဖွဲ့အစည်းပေါ် Civil Society ရေဘလောက်အားကောင်းလာသလဲအစိုးရကိုနိုင်ငံတော်ကိုကြီးပဲအမကိုပဲနဲ့ကိုအစွမ်းနဲ့ကိုသူတို့ညှိနှိုင်းပြီးတော့လှုပ်ဆောင်မှုဘလောက်အင်အားကောင်းလဲဆိုတာကိုလည်းထည့်ပြီးတိုင်းတာကြပါတယ်ကောင်သူကြီးခင်ဗျာမြန်မာနိုင်ငံမှာ2014ခုနှစ်အတွင်းဒီ Civil Society အရသာလူ့ဘောင်အဖွဲ့အစည်းရဲ့လုံဆောင်ကြလှူရှာမှုဘလောက်တိုးတက်လာတယ်လို့သုံးသပ်လို့ပါလားခင်ဗျာ
ကျွန်တော်ထင်တော့အခုချိန်မှာဟိုအဖွဲ့အစည်းတော်တော်များများတော့ရှိလာပါတယ်ဆိုတော့ဒီအဖွဲ့တွေလည်းလုံတဲ့အကိုင်းနဲ့ကိစ္စတွေကအများကြီးပဲပေါ့နော်ဆိုတော့ကျွန်တော်တို့ဒီအခုညီပေး charity ကနေပြီးတော့နောက်ပစ္စုံအခုဒီဥပဒေရေးဆွဲတဲ့ကိစ္စတွေမှာ advocacy လို့ခေါ်တဲ့ဒီစီယုံတိုက်တွန်းတဲ့ကိစ္စတွေချင်းလုံတဲ့အဖွဲ့အစည်းတွေရှိလာပါတယ်ဆိုတော့တစ်ဖက်မှာလည်းကျွန်တော်တို့တွေ့ရတာကနိုင်ငံတကာကဒီ INGO တွေတော်တော်များများဝင်လာတဲ့ခါကျတော့သူတို့ရဲ့ဒီ funding နဲ့သူတို့ရဲ့ဟိုဘာခေါမလဲ agenda နောက်မှာပေါ့နော်ဆိုတော့ဒီလိုလိုက်သွားကြတဲ့အဖွဲ့အစည်းတွေရောတော်တော်များများတွေ့ရတဲ့အနေအထားတွေရှိပါတယ်ဆိုတော့အဲ့တော့တချို့အဖွဲ့အစည်းတွေကတော့ပတ်စံ၃ယုံပဲတကယ်လုပ်ငန်းအကောင့်ထဲပေါ်လာရောဟုတ်ရလားဆိုတော့ ာမျိုးတွေလည်းကျတာကျွန်တော်တို့အခုချိန်မှာမြင်နေရပါတယ်ဆိုတော့တစ်ဖက်မှာဒီအဖွဲ့အစည်းတွေအားကောင်းလာတယ်ဆိုပေမဲ့လည်းတို့တွေကဒီအပေါ်မှာရှိနေတဲ့အစိုးရကိုမူဝါဒပြောင်းအောင်လုပ်ဖို့ပေါ့နော်နောက်တစ်ခုကကျတော့အစိုးရအပေါ်မှာကျွန်တော်တို့ဟိုထိထိရောက်ကိုလိုလားချက်တွေပြောနိုင်ဆိုနိုင်ဖို့ကအခုချိန်မှာဆိုရင်တော့အကန့်အသတ်တွေရှိသေးတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာကျော်ရင်မြင့်ကဒီကိစ္စမှာတော့သဘောတူမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့သဘောတူပါတယ်ကျွန်တော်ကိုအောင်သူငိမ့်နဲ့လုံးဝသဘောတူပါတယ်ဗျာဟုတ်ကဲ့အခုလူမှုကွန်ရီတင်းနေများလာတာခုနကဟို INGO တွေရောကျွန်တော်တို့အများကြီးပေါ့နော်ဖွဲ့စည်းတွေအများကြီးလှုပ်တာကင်တာလဲပို့ပြီးတော့ရှိလာကြတယ်သူတို့ကြိုးစားပန်းစားလဲလှုပ်နေကြတယ်သူတို့လှုပ်တဲ့အတွက်ကြောင့်မလို့အကျိုးအရေးတခုတော့ဖြစ်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်အဲဒါပေမဲ့ခုနလူမှုကွန်ရီတင်းနေများလာတာအချင်းချင်းစောင့်ရှောက်တာဝန်တာကြကောင်းမှုမယ်အစိုးရအတွက်တော့ကျွန်တော်အဲ့ဒါရှက်စရာကြီးလို့မြင်တယ်ဗျအခုကိုကျော်သူကမိန်လန်ကျုံးမှုစလှုပ်နေပြီလို့ကြားရတယ်လေအဲ့တော့အဲ့ဓာရီတော့အစိုးရဘက်ကလည်းတာဝန်ယူနိုင်တာတွေဝင်ပြီးတာဝန်ယူပေးနိုင်အောင်အားစိုက်ဖို့တော့လိုမယ်ထင်ပါတယ်ဒါပေမဲ့ခုနကိုအောင်သူကြီးပြောသွားတဲ့ခါတွေအားလုံးကိုတော့ကျွန်တော်သဘောတူပါတယ်ဗျာဒါကျွန်တော်တို့အားကောင်းလာတာအလွန်ကောင်းပါတယ
်ကျွန်တော်ဒီနေရာမှာလေနည်းနည်းအဖြစ်ပြောချင်တာပေါ့နော်
ပြောပါဆို
တော့ဒီကျွန်တော်တို့လူမှုအဖွဲ့အစည်းတွေတော့အားကောင်းလာတယ်ဒါပေမဲ့အခုဖြစ်နေတဲ့လေသိန်းတဲ့ကိစ္စတွေညီသိန်းတဲ့ကိစ္စတွေပေါ့နော်ဆိုတော့တို့ရဆန္ဒပြတာတွေရောဤပေါင်းဆောင်တိုက်တွန်းတယ်ဟိုအစိုးရဘက်ကလည်းပြောတယ်ဆိုတယ်ပေါ့ဆိုတော့ဒါပေမဲ့ဒါတွေကအခုချိန်ကြီးမပြေဘူးပေါ့နော်ဆိုတော့နောက်တစ်ခုကမကြသေးခင်ကဖြစ်တဲ့ဒီပညာအမျိုးသားပညာရေးဥပဒေလိုဟာမျိုးဒီကျမရေးဆောင်ရှောက်မှုဟာမျိုးပေါ့ဆိုတော့အဲ့တော့ဒီလူမှုအဖွဲ့အစည်းတွေလုံနေတာကတစ်ဖက်မှာဒီအစိုးရဘက်ကိုတက်ရောက်မှုကဟိုသိပ်မရှိသေးသလိုပဲကျွန်တော်ခံစားရတယ်လို့ထင်ပါတယ
်ဟုတ်ကဲ့နောက်အရေးကြီးတဲ့ကိစ္စတစ်ခုနဲ့ကျွန်တော်မေးချင်တာကတော့အနာပိုင်းဆိုတဲ့ပုဂ္ဂိုလ်တွေအထက်မှာကိုနိုင်ကကုနာကိုအောင်သူငင်းပြောတဲ့မြေသိန်းလေသိန်းကိစ္စတွေနဲ့ပတ်သက်နေတဲ့ပုဂ္ဂိုလ်တွေရှိနေပါတယ်သူတို့မဟုတ်ရင်တော့သူတို့သားသမီးဆိုတော့ဒီလူတွေကမပြောင်းပဲနဲ့ကောဒီမိုကရေစီရေးကိုဆက်ရှုတဲ့ဖြစ်ရပ်တွေထွန်းကားလာလိမ့်မယ်လို့ထင်ပါသလားဆရာကျော်ရင်မြင့်ပြောပါခင်ဗျာအ
ဲမထင်ပါဘူးဗျအခုကဒီကိုဆန္ဒပဲပြပြဘာပဲလှုပ်လှုပ်ဒိုနာမကြလှုပ်နေတယ်လို့တဖြည်းဖြည်းနဲ့ဖြစ်လာတယ်ဟိုနေ့ကဆိုရင်အမျိုးတော်ခမရှိမှာဟိုမိချောင်းကန်ကသွားပြီးဆန္ဒပြကြတာကိုခေဟော့သချင်းတွေပြန်ပြီးတော့ဖွင့်ပြီးတုံ့ပြန်လိုက်တာအင်မတန်မှတ်ကူတာကျွန်တော်ကတော့မယိုင်းပြီးတော့မှဟိုအောက်တန်းကြတယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်အဲ့တော့လောလောဆယ်တော့ဒီလိုစိတ်ဓာတ်တွေနဲ့ဆိုရင်ပြောင်းမှုလို့မလွယ်သေးဘူးလို့တော့ကျွန်တော်မြင်ပါတယ်တစ်ခုကတော့ဒီကျူးလွန်တာတွေကခုနဦးကျော်စံသာပြောသွားသလိုပါပဲအာနာပိုင်းနေဓမ္မမှုသူတို့သားသမီးတွေဓမ္မမှုသူတို့အကျိုးစီးပွားတွေပါနေလို့ဒါတွေကိုကင်တွယ်ဖြည့်ရှင်းရခက်နေတာလို့မြင်ပါတယ်ဗ
ျဟုတ်ကဲ့ဆိုတော့တိုင်းပြည်အကျိုးနဲ့ကိုကျိုးစီးပွားကတပေါင်းနဲ့ဖြစ်နေတော့ကိုကျိုးစီးပွားကိုဦးစားပေးပြီးတော့တားထားလို့ဖြစ်နေပါတယ်ကိုအောင်သူကြီးရဲ့အမြင်နဲ့ကြားချင်ပါတယ်တကယ်ကြမှာ
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီမြန်မာပြည်ပြန်စားပေါ့နော်ဒီရွေးကောက်ပွဲပြီးစားအစိုးရသက်ဖွဲ့ပြီးစားအချိန်ဒီမှာပေါ့ဆိုတော့အဲ့တော့လူတွေကပြောကြတယ်ဗျဆိုတော့တချို့တွေကဒီ reformer လို့ခေါ်တဲ့ဒီပြည်ပြင်ပြောင်းလဲရေးလုတ်ချင်တဲ့အုပ်စုရှိတယ်။တစ်ဖက်ကဒီခေါင်းမခိုင်းသားပေါ့နော်အရင်အတိုင်းသွားချင်တဲ့အုပ်စုပေါ့။ဆိုတော့အဲ့တော့ဒီနေ့အချိန်မှာပြန်ကြည့်တော့ဒီ reformer လို့ခေါ်တဲ့ပြည်ပြင်ပြောင်းလဲရေးလုတ်ချင်တဲ့သူတွေကတိုးလာသလားပေါ့နော်။ဒါမှမဟုတ်ရင် reformer ဆိုတာရောရှိသေးရလားဆိုတာဒါကိုပြန်စဉ်းစားစရာမျိုးတွေဖြစ်လာတာပေါ့နော်။ဆိုတော့နောက်တစ်ခုကကျတော့ဒီအစိုးရအနေနဲ့တက်လာပြီးတဲ့နောက်ပိုင်းမှာသဘာဝဦးသိန်းစိန်ပြောပါတယ် all inclusive ပေါ့ဒီအင်အားစုအလုံးပါရေးတို့နောက်တစ်ခါ poverty reduction ပေါ့နော်ဒီဆင်းရဲမှုပပျောက်ရေးဆိုတော့အဲ့ဒါတွေအားလုံးကဟိုကျွန်တော်ဂတိကဝတ်တွေပဲဖြစ်ပြီးတော့လက်တွေ့မှာအကောင့်ထယ်ကပေါ်လာတာနည်းနေတယ်လို့မျိုးခံစားရတယ်ခင်ဗျာ
ဥချောဆန်သာစီစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်ရှင်။အခုကတော့မြမတခွင်သတင်းဗတ်စင်ကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။မြမနိုင်ငံမှာတိုးတက်လာနေတဲ့ခီးသွွားလုံငန်းရေရှည်တည်တံ့ဖို့ပတ်ဝန်းကျင်ကိုမထိခိုက်စေဖို့ဘယ်လိုထိန်းသိမ်းသွားဖို့လိုပါသလဲဆိုတာကို VOA သတင်းတောက်ကိုထက်အောင်ကမြမတခွင်အစီအစဉ်မှာလေ့လာတင်ပြထားပါတယ်။
ကျောင်းစီဒီပထိုးတွေယဉ်ကျေးမှုအမွေနှစ်တွေနဲ့တဘာဝတင်ရဇာတာတွေအပါဝင်ဂေမီတောတောင်လှပေါများလာတဲ့မြန်မာနိုင်ငံကိုကဘာလက်ခီးသွားတဲ့အတော်လေးမျက်စိကြလာနေကြပါပြီ။စီးပွားရေးနိုင်ငံရေးတိုးတက်ပြောင်းလဲမှုတွေနဲ့အတူကဘာနိုင်ငံအသီးသီးကခီးသွားဧည့်သည်တွေကလည်းမြန်မာနိုင်ငံကိုတစ်နှစ်တက်တစ်နှစ်လာရောက်လေ့လာမှုများပြားလာပါရယ်။နိုင်ငံတကာမှာတော့အောက်တိုဘာလကနေစပြီးမတ်လအထိခီးသွားရသည်လို့သတ်မှတ်ထားပေမဲ့ရာသီဥတုတရားလှပပြီး12လရာသီတွေနဲ့စီစီကာကာရှိတဲ့မြန်မာနိုင်ငံကိုတော့ခီးသွားဧည့်သည်တွေတစ်နှစ်ပတ်လုံးလာရောက်လေ့လာနိုင်ကြပါရယ်။
တကူကြီးစီရီပထိုးတွေရှေးဟောင်းရင်ချင်းမှုတွေရေမြေတောတောင်တဘာဝအလှတွေနဲ့လွမ်းမောပဲရှမ်းတောင်တန်းတွေကခီးသွွားအဲ့တဲ့ရဲ့စိတ်နှလုံးကိုဖမ်းဆုပ်ထားနိုင်ပါတယ်ဒီနှစ်2014ခီးသွွားရာသီမှာတော့ကဘာလက်ခီးသွွားတွေပုံမတိုးမြလာရောက်လည်လာနိုင်တယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းစည်းကွက်ရှာဖွေရေးဥက္ကဋ္ဌကိုဖြိုးဝေယာဇာကပြောပါတယ
်ကျွန်တော်တို့နိုင်ငံကဟိုတခြားနိုင်ငံနဲ့မတူတာကျွန်တော်တို့ကဘန်ဒါရီနှစ်ကဧပြီလကနေပြီးတော့မတ်လကုန်ထိရှိရတယ်ဒါပေမဲ့တခြားနိုင်ငံတွေမှာတော့တွေ့တဲ့ခါမှာကယ်လင်ဒါ year နဲ့ January ကနေပြီးတော့ December အထိဆိုပြီးတွေ့ပါတယ်အဲ့တော့အကြမ်းဖက်အဖြစ်ကျွန်တော်တို့လည်း January နဲ့ December အထိကိုဒီ2014ခုနှစ်အတွင်းမှာ3တန်းလောက်လာမယ်လို့မျှော်လင့်ထားပါတယ်ဒါကတော့ကျွန်တော်ဟိုတယ်နဲ့ခီးသွွားလုပ်ငန်းဝန်ကြီးဌာနကနေပြီးတော့မျှော်မှန်းထားတဲ့ကဏ္ဍတစ်ခုပေါ့အဲ့တော့အဲ့ဒါလည်းအများကြီးဖြစ်နိုင်ခြေရှိပါတယ်ကျွန်တော်တို့ရရှိထားတဲ့စည်ရင်းအင်းတွေအရာဆိုလို့ရှိရင်January ကနေ November လအထိကို2တန်းနဲ့8သိန်းကျော်နေပါပြီ
။အခုလိုခီးသွွားဧည့်သည်တွေပုံမတွများလာတဲ့အတွက်အရင်နှစ်တွေကနေမတူပဲခီးသွွားလုပ်ငန်းကနေနိုင်ငံသားဝင်ငွေအတော်လေးမြင့်တက်လာပါတယ
်။အဓိကမနှစ်ကခီးသွွားဧည့်သည်2တန်းကျော်ဝင်တယ်။အတိအကျဆို 1.34 တန်း။အဲ့လိုဝင်တဲ့အခါမှာနိုင်ငံသားငွေ American Dollar 926တန်းရရှိတယ်လို့ကျွန်တော်သိရပါတယ်။အဲ့တော့ဒီနှစ်မှာ3တန်းကျော်မှဖြစ်တဲ့အတွက်သုံးတန်းဖြစ်အောင်တော့ကျွန်တော်တို့အနည်းဆုံးတော့အမေရိကန်ဒေါ်လာ1ဘီလီယံကျော်ဝင်နိုင်ပါတယ်ခင
်ဗျမြန်မာနိုင်ငံသားတွေရဲ့ဖော်ရည်မှုရန်ကုန်မန္တလေးတောင်ကြီးပုဂံအင်းလီစတဲ့စိတ်ဝင်စားဖွယ်နေရာတွေကြောင့်လာရောက်လေ့လာကြတာဖြစ်တယ်လို့ခီးသွွားဧည့်သည်တွေကဆိုပါတယ်ကမ္ဘာလေခီးသည်တွေကိုအကောင်းဆုံးဝင်ဆောင်မှုပေးနိုင်တာနဲ့လုံခြုံရေးအရာစောင့်ရှောက်ပေးမှုတွေအပေါ်မှာအားရခြင်းနဲ့မိတယ်လို့ဂျာမနီနိုင်ငံမှလာရောက်လေ့လာသူခီးသည်တဦးကပြောပါတယ
် Okay so first for security I'd like to say like I never felt as safe like I felt in Myanmar really no other
နိုင်ငံသားခီးသွားတွေကိုလုံခြုံရေးအရာကူညီဆောင်ရှောက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံအခြားနိုင်ငံတွေနဲ့မတူဘဲအထူးကောက်မွန်ပါတယ်။ဒါအပြင်မြန်မာပြည်သူပြည်သားတွေဟာကူညီရိုင်းမြင့်ကြတယ်ဖော်ဖော်ရွရွရှိကြပါတယ်။ဒါကြောင့်လည်းကျွန်မတယောက်တည်းခီးသွားတာတောင်ကြောက်စိတ်မဖြစ်ခဲ့ပါဘူး။ပြည်ရင်းခီးသွားဝန်ဆောင်မှုနဲ့ပတ်သက်လို့ကတော့များသောအားဖြင့်ကောက်မွန်ကြပါတယ်။ဒါပေမဲ့တချို့သောဘတ်စကားလိုင်းတွေကမှသာအဆင်မပြေဖြစ်တာပါ။တခါတရံတော့ဘတ်စကားလက်မှတ်တွေကိုမှားရတာခက်ခဲပါတယ်။ဟိုတယ်တဲခုခန်းဒီအနေနဲ့ကတော့ပကံမှာရှိတဲ့တဲခုခန်းတွေကဈေးလဲတိတ်မကြီးတဲ့အပြင်တသက်ရည်ရဲ့တသက်ရှင်ရှင်လည်းရှိကြပါဗ
ျ။တစတစတိုးထွက်လာတဲ့ခီးသွားလုပ်ငန်းရေရှည်တည်တက်မှုဆိုရင်တော့အစိုးရအပါအဝင်စီးပွားရေးလုပ်ငန်းရှင်တွေနဲ့ပြည်သူတွေအားလုံးဝိုင်းဝန်းကြိုးစားတင်တယ်လို့ကိုဖြိုးဝေယာဇာကအကြံပြုပါတယ
်။ခီးသွားလုပ်ငန်းအနေနဲ့ဆိုရင်တော့နိုင်ငံတကာနဲ့ဆက်ဆံပြီးလုပ်ရတာဖြစ်တဲ့အတွက်နိုင်ငံတကာယဉ်ကျေးမှုတွေဝင်လာမယ်။နော်နောက်တစ်ခါဒီခီးသွားလုပ်ငန်းကိုလုပ်ကင်တဲ့အတွက်တဘာပါဝင်ခြင်းမှာထိခိုက်မှုတွေလည်းရှိနိုင်တယ်လာရေတုံးချတာပုံများလာတာမျိုးအမိုက်တွေပုံများလာတာမျိုးဒါမျိုးတွေရှိနိုင်ပါတယ်အဲ့တော့ဟိုရေရှည်တိုးတက်အောင်မြင်ဖို့ဆိုလို့ရှိရင်နံပါတ်1ကဒီလုပ်ငန်းကိုvision တစ်ခုထားပြီးတော့အကောင့်ထဲပေါ်ပေးနိုင်မဲ့အစိုးရမူဝါဒချမှတ်ပေးနိုင်မဲ့အစိုးရအကောင့်တစ်ခုလိုအပ်သလိုဒီခီးသွားလုပ်ငန်းကိုအောင်မြင်အောင်ထိမ့်သိမ့်ပြီးတော့အကောင့်ထဲပေါ်ပေးနိုင်မဲ့စီးပွားရေးလုပ်ငန်းရှင်တွေလည်းလိုပါတယ်နောက်တစ်ခါပြည်သူလူထုကလည်းပူးပေါင်းပါဝင်ပြီးတော့ဒီလုပ်ငန်းကိုဟလာမြန်မာနိုင်ငံတွင်းမှာတာတာရာရှိတယ်ဆိုတဲ့အခြေအနေကိုထိန်းသိမ်းထားပေးနိုင်မဲ့ပြည်သူလူထုရဲ့เนาะအဲ့လိုမျိုးဘက်ပေါင်းစုံကနေပြီးအားလုံးဝိုင်းပြီးတော့လုပ်တယ်ဆိုလို့ရှိရင်ခီးသွားလုပ်ငန်းရေရှည်တည်တံ့ခံရတဲ့လုပ်ငန်းတစ်ခုဖြစ်မှာဖြစ်ပါတယ
်ခီးသည်တွေတစ်နှစ်တစ်နှစ်များလာတာနဲ့အမျှပြည်တွင်းမှာရှိတဲ့ခီးသွားကုမ္ပဏီတွေဟိုတယ်တွေကအစအဲလန်ညွန်တွေအစုံအဲ့တဲ့တွေကိုအကောင်းဆုံးဝန်ဆောင်မှုပေးနိုင်အောင်ကြိုးစားကြပါတယ်အော်တိုဘားလာလေလောက်ကစပီမက်လာအထိခီးသွွားဧည့်သည်အလာများတဲ့ရာသီမှာအခက်ခဲကြုံတွေ့ရပုံကိုတော့
များသားဖြစ်ရတော့ဟိုတယ်တွေဘုကင်ပြည်နေရတော့နောက်ခါကျရင် flight အခက်ခဲရှိရပါတော့နောက်တစ်ခါကျရင် flight တွေကညီမတို့ကနိုင်ငံကကြာတော့ developing country ဖြစ်တဲ့ခါကျတော့ flight ကနည်းတယ်ပေါ့နည်းတဲ့ခါကျတချို့ flight တွေဆိုရင်မန္တလေးတန်တွဲဆက်တာလေးဆိုခတ်တယ်လीအဲ့မျိုးတွေဆိုတချို့ flight က cancel ဖြစ်သွားပြီဆိုဧည့်သည်တွေတောင်းမှန်နောက်ပြီးတော့ transit တွေစီးရတယ်ပေါ့နော်အဲ့လိုမျိုးတော့ရှိပါတယ်
မြန်မာနိုင်ငံကိုလာရောက်လည်ပတ်ကြတဲ့ခီးသွွားဧည့်သည်တွေထဲမှာအိန္ဒိယထိုင်းနိုင်ငံအပါအဝင်ကိုရီးယားဂျပန်နိုင်ငံတွေနဲ့ပြင်သစ်ဂျာမနီစတဲ့ဥရောပနိုင်ငံတွေကလည်းအများပြားလာရောက်လေ့လာကြပါတယ်ဒီနေ့ခီးသွွားရာသီမှာတော့အမေရိကန်နိုင်ငံသားတွေလည်းအတော်လေးလာရောက်လေ့လာကြတယ်လို့ဟိုတယ်နဲ့ခီးသွွားလုပ်ငန်းရှင်များအသင်းကပြောပါတယ်ကမ္ဘာလေးခီးသွွားတွေဟာစီးပွားရေးမြို့တော်ရန်ကုန်မြို့ယဉ်ကျေးမှုအမွေအနှစ်များအများပြားရာမန္တလေးမြို့နဲ့ရှေးဟောင်းစီတီပထုမြားတရှိရာ
ပကံဒေတာနဲ့ရခိုင်ပြည်နယ်မြောက်ဦးမြို့တို့အပါအဝင်အင်းလီကန်လှနဲ့လွမ်းမောဝဲရှမ်းတောင်နယ်တွေကိုမဖြစ်မနေသွားရောက်လည်လာကြပါရယ်ဒီနှစ်2014ခီးသွွားရာသီကုန်ဆုံးချိန်မှာတော့အရင်နှစ်တွေကနဲ့မတူဘဲကမ္ဘာလက်ခီးသွွားဥယျာဉ်3တန်းလောက်ထိလာရောက်လည်လာကြတာတွေ့ရပါရယ်ကျွန်တော်ထအောင်ပါ
မြန်မာတခွင်သတင်းဘတ်စင်ကဏ္ဍကိုတော့ရန်ကုန်အခြေစိုက် VOA သတင်းတောက်ကိုထက်အောင်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။ဒီစီစဉ်ကို VOA ရဲ့အပတ်စဉ်ရုပ်မြင်သံကြားအစီအစဉ်မှာလည်းအပတ်စဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီရေဒီယိုနဲ့ TV အစီအစဉ်ထုတ်လွှင့်ချက်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတင်ပြထားပါတယ်။လာရောက်ဖတ်ရှုကြည့်ရှုနိုင်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ပုတ်ထုံးနဲ့ညပိုင်းထုတ်လွှင့်ချက်တွေကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနားစာအစီအစဉ်ကိုလည်းအစီအစဉ်နေအပြီးမြန်မာစံတော်ချိန်ည10:00ကနေ11:00အထိလိုင်းနိုမီတာ2532တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်နဲ့ဆုံးမသက်သေးခင်ကြံနေသေးတဲ့အချိန်တွင်မှာသတင်းအချင်းချုပ်ကိုကုသညုံကကြေညာပေးပါအောင်ရှင
်ပါကစ္စတန်နိုင်ငံမှာမနေ့ကအကြောင်းတကြောင်းကိုတာလီဘန်တွေရဲ့တိုက်ခိုက်ခံရပြီးတဲ့နောက်ပါကစ္စတန်စစ်တပ်ကြီးကဖြစ်သူဘိုဂျူဂျီရဟီရှာရီဖ်ဟာအာဖဂန်သမ္မတနဲ့ဒီနှစ်နိုင်ငံနေဆက်လုံခြုံရေးကိစ္စတွေဆွေးနွေးဖို့အတွက်ဗုဒ္ဓဟူးနေ့မှာအာဖဂန်ကဘူးကိုရောက်နေပါတယ်ပါကစ္စတန်ကိုတိုက်ခိုက်မဲ့အကြမ်းဖက်သမားတွေကိုဒီအာဖဂန်မျိုးအသုံးပြုခွင့်ပေးမှာမဟုတ်ဘူးလို့အာဖဂန်သမ္မတဂန်နီကဒီပါကစ္စတန် COC ချုပ်ကိုကတိပေးပြောဆိုသလိုပဲဒါမျိုးလုပ်ဖို့ရည်ရွယ်လာလို့ရှိရင်လည်းသူတို့ဘက်ကရှင်းလင်းသွားမယ်လို့ပြောဆိုပါတယ်ပါကစ္စတန် COC ချုပ်ဘိုဂျူဂျီရှာရီဖ်ဟာပါကစ္စတန်ထောက်လှမ်ရေး ISI ရဲ့အကြီးအကဲ Rizwan Akhtar နဲ့အတူအာဖဂန်ကိုရောက်ရှိနေပြီးတော့အာဖဂန်မှာရှိတဲ့နေတိုးကြီးကဖြစ်တဲ့ American ဘိုဂျူဂျီ John Campbell နဲ့လည်းတရားတွေ့ဆုံခဲ့ပါတယ်စစ်တီမျိုးကကော်ဖီဆိုင်အကြမ်းဖက်မှုကိုကျူးလွန်ခဲ့သူဖြစ်တဲ့နောက်အကြမ်းဖက်မှုရာဇဝင်လည်းရှိတဲ့အီရန်နိုင်ငံဘွားအစွန်းရောက်သမားဘလူကြောင့်ဒီလိုမျိုးကြောက်စရာလူရကိုလှုပ်ဆောင်ခဲ့တယ်ဆိုတာကိုစုံစမ်းသွားမယ်ဆိုပြီးဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်စစ်တီမျိုးမှာရှိတဲ့ဒီချောကလက်ကဖေးဆိုင်တဲ့ကိုမန်ဟိုရန်မော်နစ်ကတင်းလာနေတော့ကဝင်ရောက်စီးနင်းခဲ့ပြီးတော့လူဆက်ခုနှစ်ဦးကိုတစကံအဖြစ်နဲ့ထင်းသိမ်းခဲ့တာပါ2015ခုနှစ်စက်တင်ဘာလအထိဒီအမေရိကန်ပြည်ထောင်စုအစိုးရအေဂျင်စီအားလုံးဒီပါအသုံးစရိတ်အတွက်လွှတ်တော်နှစ်ရက်ကအတည်ပြုပေးခဲ့တဲ့ဒေါ်လာ 1.1 trillion အစိုးရအသုံးစရိတ်ကိုသမ္မတဥဘာမကလက်မှတ်ထိုးပြဋ္ဌာန်းပေးလိုက်ပါတယ်။အင်္ဂါနေ့လုံးကဒီသမ္မတဥဘာမကလက်မှတ်ထိုးပေးခဲ့တဲ့မူကြမ်းတဲ့အစိုးရအသုံးစရိတ်ဆိုင်ရာချွင်းချက်ကြံတာကတော့အမိမြေလုံခြုံရေးဝန်ကြီးဌာနပဲဖြစ်ပါတယ်။ဒါကြောင့်မလို့အမိမြေလုံခြုံရေးဝန်ကြီးဌာနရဲ့အသုံးစရိတ်ကတော့အခုဖေဖော်ဝါရီလကုန်အထိပဲရှိပါတယ်ခင်ဗျာ။အာဖရိကတိုက်မြောက်ပိုင်းဂီနီ၊လိုင်ဘီးရီးယားနဲ့ဆီရီလီယွန်နိုင်ငံတွေမှာအီဘိုလာရောဂါပိုးကူးစက်ပြန့်နှံ့မှုတွေကြောင့်စနေခါမပြည့်စုံမှုတွေရင်ဆိုင်နေရတဲ့လူရေအတွက်ဟာ2015မတ်လကြာရင်လူရေသက်တမ်းထိကိုများလာနိုင်တယ်ဆိုပြီးတော့ကုလသမဂ္ဂ FAO စနေခါအဖွဲ့တောင်းရှိသူတွေကပြောပါတယ်အီဘိုလာရောဂါပိုးပြန့်နှံ့မှုတွေကြောင့်စနေခါလိုအပ်ချက်တွေကြီးနေတဲ့အဲ့ဒီတိုင်းပြည်သုံးနိုင်ငံအတွက်ထောက်ပံ့ရေးအစီအစဉ်တွေမှာအကြီးအကျယ်ထိခိုက်သက်ရောက်မှုတွေရှိတယ်ဆိုပြီးတော့ FAO ကပြောဆိုလိုက်တာဖြစ်ပါတယ်
သတင်းချင်းချုပ်ကိုကိုသားညုံဦးကြီးညာပေးခဲ့တာပါရှင်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုဇော်ဝင်းလှိုင်ဖြစ်ပါတယ်ရှင်အင်ဂျင်နီယာကတော့ဘက်စကိုဘောလာရစ်ဖြစ်ပါတယ် VOA အမေရိကန်အတံမနဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမှာဖြစ်ပြီးလိုင်းဒိုမီတာ3240 4850တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းသားရချမ်းမြေရှိကြပါစေ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.